Welcome to the Voice of America in Burmese.
မြန်မာပြည်သတ်တရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာ19ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကညီညာရေးပါအခုအစီအစဉ်ပထမပိုင်းနိုင်ဝက်ကို9 kilometer 40 30 25လို့ကနေဖမ်းယူနားဆင်နိုင်တယ်လို့မနက်6နာရီနဲ့9နာရီထိတနားရီလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေ Digital ရုပ်သံ Live VOA မြန်မာပိုင်း Web စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေနဲ့နားဆင်ကြည့်ရှုနိုင်ပါဗျာ
2025ခုနှစ်အမေရိကန်ကာကွယ်ရေးအသုံးစီဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်မှမဲခွဲအတည်ပြုလိုက်ပါတယ်တရုတ်စစ်အရာရှိကြီးတွေကအချင်းပြက်ချဆမှုကြောင့်တရုတ်စစ်တပ်ခင်မီတိုးတက်ရေးအရှိန်ကျသွားပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဆီးရီးယားပြည်သူစစ်ခေါင်းဆောင်ဟောင်းတဦးကိုဂျာမနီတရားရုံးတစ်ခုကနေအာဆတ်အစိုးရလက်ထက်စစ်ရာဇဝတ်မှုတွေနဲ့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ပါတယ်
အဲ့လိုနောက်ဆုံးရသတင်းတွေအပြင်အမေရိကန်နိုင်ငံရေးနိုင်ငံတကာရေးရာစိတ်ဝင်စားပွဲသတင်းဆောင်မတွေနဲ့အတူစကိုင်းတိုင်းနဲ့စပေးရှောင်းတွေအခြေအနေပြည်တွင်းသတင်းပေးပို့ချက်ကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မကြာခင်ကကွယ်လွန်သွားခဲ့တဲ့ဝါရင်မြမအရေးကျွမ်းကျင်သူပါမောက်ခ်စတိုင်ဘတ်ကိုဂုဏ်ပြုတဲ့အနေနဲ့သူပြောခဲ့တဲ့ပုဂ္ဂိုလ်ဆွဲကြီးတဲ့မြမနိုင်ငံရေးဇေယျအကြောင်းဦးကျော်စံသားနဲ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ဂျန်စီနဲ့အားကစားအပတ်စဉ်စီစဉ်တွေကိုလည်းတင်ဆက်ပါမယ်။ကိုရင်ဆုံးတော့ဒီကနေ့မြတ်ထိတဲ့ရောက်သတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးပါဦးခင်ဗျာ။တရုတ်နဲ့ထိတိုက်တွေ့နိုင်တဲ့ပြဋ္ဌာန်းချက်တွေပါဝင်ပြီး195ဘီလျံအထိတိုးမြင့်ထားတဲ့ကာကွယ်ရေးဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကဗိုလ်တုတွေမှာမဲပေးအတည်ပြုလိုက်ပါတယ်။မျိုးသားလုံခြုံရေးအခြေခံပေါ်မှာတရုတ်ကွန်မြူနစ်ပါတီကိုကောင်းကောင်းစန့်ကျင်ရည်တည်ထားတဲ့ပြဋ္ဌာန်းချက်တွေပါဝင်ပါတယ်လို့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်နယူးယောက်ပြည်နယ်ဒီမိုကရက်လွှတ်တော်အမတ်ချက်ရှူမာကပြောပါတယ်။ယူကရိန်းကိုအမေရိကန်ကကြောထောက်နောက်ခံပေးခဲ့တဲ့အတိုင်းထိုင်းဝမ်ကိုစစ်ရေးအရေးမြင့်ပို့ပေးနိုင်မဲ့ရန်ပုံငွေတရားထားရှိရေးလက်ဒီပြဋ္ဌာန်းချက်တွေထဲမှာပါဝင်ပါတယ်။တရုတ်ထုတ်ကုန်တွေစစ်တပ်ကမဝယ်ရလို့အမေရိကန်ကမကြာမီနှစ်တွေအတွင်းပိတ်ပင်ခဲ့ပါတယ်။ဒီဥပဒေကြမ်းမှာတော့အဲဒီလိုပိတ်ပင်တာကိုချက်သူမျိုးကနေ drone နည်းပညာထိတိုးချက်လိုက်ပါတယ်။ချက်သူမျိုးကအမေရိကန်ကိုအရေးပါပါချိန်ချောင်းနိုင်မယ်လို့တော့ကျွန်မမထင်ပါဘူး။ပို့ပြီးများလာတဲ့တရုတ်လုံပစ္စည်းတွေကအမျိုးသားလုံခြုံရေးပေါ်ချိန်ချောင်းလာကြဆွဆွဲချက်ကိုပြနိုင်တဲ့အထောက်ထားဒါမှမဟုတ်အကျိုးကြောင့်အမေရိကန်ကပြနိုင်ခဲ့ပါသလားလို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကမေးခွန်းထုတ်ခဲ့ပါတယ်တရုတ်စစ်တပ်ခင်မီတိုးတက်ရေးအစစ်တပ်ကြီးရာရှိကြီးတွေကြားမှာမနေ့ကဖြစ်ပျက်ခဲ့တဲ့အချက်ပြတ်ခြားစားမှုကြောင့်အရှိန်ပြတ်သွားခဲ့ပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်2023ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအတွင်းတရုတ်စစ်တပ်စစ်မြေရာရှိကြီး15ယောက်ကိုဖျက်ချခဲ့တယ်လို့ဗုဒ္ဓဘာသာထုတ်ပြန်လိုက်တဲ့တရုတ်စစ်တပ်ဩဇာအာဏာနဲ့ပတ်သက်တဲ့အစည်းအခမ်းအနားမှာဖော်ပြထားပါတယ်။ပြုတ်သွားတဲ့အရာရှိကြီးများအတော်များများကမြေပြင်ခြေဆိုင်ယူကလီးယားနဲ့တင်မဲဦးကျဒုံးကျည်များခင်မီတိုးတဲ့အစီမံချက်တွေနဲ့ပတ်သက်နေကြတာပါ။ဒါရဲ့တရားမှုကရှိပြီးဖြစ်နေပါပြီလို့အမည်ဖော်လို့မရတဲ့အကြီးတန်းစစ်အရာရှိကြီးတယောက်ကသတင်းတောက်တွေကိုပြောပါတယ်။2035ခုနှစ်မှာခင်မီတိုးတဲ့ပြီးဆုံးပြီး2049ခုနှစ်ကုန်မှာကမ္ဘာအဆင့်စစ်တပ်ဖြစ်လာဖို့တရုတ်စစ်တပ်ကရည်မှန်းထားတာပါ။တရုတ်ပြည်သူလူမျိုးရေးတပ်မတော်ရာပြည့်နှစ်2029မှာတရုတ်စစ်တပ်ရဲ့တိုးတက်မှုကမညီမညဖြစ်နေမယ်လို့အမေရိကန်အစိုးရခန်းစာကခန့်မှန်းပါတယ်။တရုတ်ကာကွယ်ရေးတကယ့်အသုံးစိတ်ကဘတ်ဂျက်ထဲ40ရာခိုင်နှုန်းကနေ90ရာခိုင်နှုန်းထိပိုထပ်ပြီး2024ခုနှစ်မှာအမေရိကန်ဒေါ်လာ330ကနေ440ဘီလျံကျားရှိနိုင်မယ်လို့ဒီနေ့အစိုးရခန်းစာမှာခန့်မှန်းထားပါတယ်။အစ္စရေးလုံခြုံရေးကိုအမှတ်ခံနိုင်တဲ့နောက်ထပ်အစီအစဉ်တစ်ခုရှိလာတဲ့တိုင်အောင်စီးရီးယားနေဆက်ရှိဂျားဂန်နယ်မြေမှာအစ္စရေးတပ်တွေဆက်ပြီးရှိနေမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကပြောကြားလိုက်ပါတယ်။ရီစီးရီးယားနိုင်ငံအတွင်းကစစ်မဲ့ဂျာငန်နေရဖို့အစ္စရေးဝန်ကြီးချုပ်ကကာကွယ်ရေးဝန်ကြီးအစ္စရေးကတ်ဆက်အင်္ဂါနေ့ကရောက်ရှိသွားခဲ့ပြီးအဲ့ဒီဒေသအမြင့်ဆုံးတောင်မောင့်ဟာမွန်ကနေဒသယာဟုကအခုလိုပြောလိုက်တာပါ။ရီနီယာကအစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်ရှိတဲ့နယ်စပ်ကနေစီးရီးယားနိုင်ငံအတွင်း6မိုင်တမမို့10ကီလိုမီတာအထိဝေးပါတယ်။ဒသယာဟုကစီးရီးယားနိုင်ငံအတွင်းကိုအဲ့ဒီလောက်အကွာဝေးထိခြေချလိုက်တဲ့ပထမဦးဆုံးသောအစ္စရေးကောင်းဆောင်လည်းဖြစ်လာခဲ့ပါတယ်။ဂျာဂါဒေတာကိုဖန်တီးထားတဲ့သဘောတူညီချက်ကိုလေးစားဖို့လိုကြောင်းတပတ်ပဲကြာကြာတစ်လပဲကြာကြာတစ်နှစ်ပဲကြာကြာသိမ့်ပိုက်တာဟာသိမ့်ပိုက်တာပဲဖြစ်ပါတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဆီးရီးယားနဲ့အစ္စရေးသိမ့်ပိုက်ထားတဲ့ဂိုလန်ကုန်းမြစ်အကြား Jagan Songu, Tangua, Kunaset, Domuni, a shay lay by say, Bima, Gula Damga, Tadigera Pibale. Sylvia Lumio Yepwe, HGS Cado, Machem, a bee babu.
American than Manapet Nimawada season ago, Manet Chownaigan, a Chownai Guetti. I don't meet a Nasanga, Kilohats, Titishi Chonga. I don't meet a Donsenet, Kilohats, Choutinga Donyane. I don't meet a lazy, Kilohats, Konga, Donsonyarugani, Tolan Binivari. Manet Conanaiti, Dudia Wango, Ludumes Rene, Digital Line Rigani, Payunai Marisha.
Chatabrim Nabai Dreno, view you don't a selection anybody. Tamrabasha El Asad Albasia, as we move in a Ludamun, a bojudon, a Yazimu, Julon get a dread. Yakin Syria be you sick cause of good German Tiaunga, Tauna said it, Bodunega, Chamale body. At that, Laser Conne, you Albert HR. Not how such Chakunica, Jamigo, Yapsi Lagerava. Bigger Pama, Asad Pilcha, Doga be made, Dugo, Tokan, Dugreha, Syria Maduro, Julon get a say as we move a dread, Germany by the Ayan Sayara Chibari. ညပါနေဆက်မှုဂျွန်ပြူးကနဲ့လွတ်လပ်ခွင့်ပြပိတ်ပင်မှုအပါဝင်ရာဇဝမှုတွေကိုအာမက်ကကျူးလွန်ခဲ့တယ်လို့ဟမ်ဘတ်ဒေတာဆိုင်ရာတရားဥပဒေဆိုခွင့်ရှိသူကပြောပါတယ်အဆိုအရနဲ့သဘောထားကွဲလွဲသူတွေကိုဒမတ်စကပ်စ်မှာ2012ခုနှစ်နဲ့2015ကြာချေမုန်းခဲ့ရမှာရှာဘီယာပြည်သူစစ်ခေါင်းဆောင်အနေနဲ့သူပါဝင်ခဲ့တာဖြစ်တယ်လို့အဆိုအရရှင်းနေတွေကဆိုပါတယ်အဲ့ဒီပြည်သူစစ်တွေရဲ့ နာခြေဆိုင်စီးရီးယားတရားမျှတမှုနဲ့တာဝန်ခံမှုရှိရေးအဖွဲ့ကအဲ့ဒီလူခွေရေးဖောက်ပြမှုတွေကိုစုံစမ်းစစ်ဆေးခဲ့ရက2023မှာသူတို့ကိုဖမ်းဆီးတရားစွဲနိုင်ခဲ့တာပါအမေရိကန်နိုင်ငံလူစီယာနာပြည်နယ်ကစိုးစိုးဝဝမကြမ်းမမာဖြစ်တဲ့လူနာဟာအမေရိကန်ရဲ့ပထမဦးဆုံးငှက်တုပ်ကွေးလူနာဖြစ်တယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကဗုဒ္ဓနေ့ကပြောလိုက်ပါတယ်လူနာဟာမကြမ်းမာပြီးသေသွားတဲ့ငှက်တွေနဲ့ထိတွေ့ခဲ့တယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်လူစီယာနာလူနာရဲ့ကူးစက်မှုကိုတောက်ချာနေက CDC ကအတည်ပြုခဲ့ပေမဲ့ဗုဒ္ဓနေ့ကျမှကြေညာတာဖြစ်ပါတယ်အရင်တွေ့ခဲ့ရတဲ့လူနာတွေကတော့ယောဂကမပြင်းထန်လာပဲအများစုကကြက်နဲ့နွားမွေးမြွေးခြံတွေကအလုတ်သွားတွေဖြစ်ကြပါတယ်2024 AB ကလေးကဆိုလို့ရှိရင်အမေရိကန်မှာ H5 ငှက်တုပ်ကွေးဖြစ်ခဲ့သူစုစုပေါင်း62ယောက်ရှိခဲ့တယ်လို့ CDC ကသတင်းထုတ်ပြန်ပါတယ်။တဝက်ကျော်34ယောက်ကကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တာကြောင့်အုပ်ချုပ်ရေးမှူး Gavin Newsom ကငှက်တုပ်ကွေးနဲ့ပတ်သက်လို့ပြည်နယ်အရေးပေါ်အခြေအနေဗုဒ္ဓနေ့ကကြေညာလိုက်ပါတယ်။ငှက်တုပ်ကွေးဟာတရိုက်ဆန်ကူးစက်ရောဂါတစ်ခုဖြစ်ပြီးအများပြည်သူကြားအန္တရာယ်တစ်ခုဖြစ်လာဖို့ကတော့နည်းပါတယ်လို့ CDC ကဆိုပါတယ်။အဲဒီ virus ပေါ်ကလူလူချင်းကူးစက်တာအနည်းငယ်ရှိခဲ့ပေမဲ့အမေရိကန်နိုင်ငံတွင်မှာတော့မတွေ့ရသေးပါဘူးလို့ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကားထုတ်လို့ကြတဲ့ Nissan နဲ့ Honda တို့နီးနီးကပ်ကပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေကြပြီမဲ့ပေါင်းလိုက်မယ်ဆိုတဲ့သတင်းတွေကတော့မဟုတ်ကြောင်းညှင်းဆိုလိုက်ကြပါတယ်ပေါင်းမယ်လို့သတင်းထွက်လာတာကြောင့်တိုချိုဈေးကွက်မှာ Nissan ရှယ်ယာဈေးက24ရာခိုင်နှုန်းတက်သွားပြီမဲ့ Honda ဟာက3ရာခိုင်နှုန်းကျသွားခဲ့ပါတယ် Nissan ရဲ့မဟာမိတ်ကုမ္ပဏီ Mitsubishi ကလည်းဆွေးနွေးတဲ့အထက်မှာပါဝင်နေပါတယ်အနာဂတ်မှာပူပေါင်းဆောင်ရွက်ဖို့သာစဉ်းစားနေကြတာဖြစ်ပြီးဘာဆုံးဖြတ်ချက်မှမချရသေးပါဘူးလို့သူတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြောပါတယ်။တရုတ်ဈေးကွက်နဲ့တခြားဈေးကွက်တွေမှာနိုင်ရှင်မှုရဈေးသက်သာတဲ့တရုတ် BYD, Great Wall နဲ့ Nino ပြက်စစ်ကား EV တွေကအမေရိကန်နဲ့ဂျပန်ကားဈေးကွက်တွေကိုဖက်ယူသွားကြတဲ့အချိန်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဂျပန်ကားကုမ္ပဏီတွေဟာပြက်စစ်ကားနည်းပညာပိုင်းမှာနောက်ကျနေပြီးဈေးကွက်ကပြက်စစ်ကားဖက်တိမ်းညွတ်လာတဲ့အခါမှာကားအစိတ်ပိုင်းတချို့ဘက်ထရီနဲ့တခြား software ပိုင်းသုတေနတွေကိုပြောင်းဝေကြမယ်လို့ Honda Nissan နဲ့ Mitsubishi တို့ကဩဂုတ်လတုန်းကကြေညာခဲ့ကြပါတယ်။ Toyota ကလည်း Mazda, Subaru တို့နဲ့နည်းပညာပိုင်းမိတ်ဖက်ဖြစ်လက်တွဲထားတာပ
ဖျော်ရဲ့ကြာသပတေးနေ့မနေ့ထိတ်တန့်သတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးကြတာပါဗျာအခုဘတ်စင်ကဏ္ဍတွေမတိုင်မီသတင်းဆောင်မတွေတင်ဆက်ချင်ပါတယ်အဲ့ဒီထက်တစ်ခုကတော့ဥရောပမှာလက်ရဆွန်ပါတီတွေအပေါ်ထောက်ခံမှုက2024ခုနှစ်အတွင်းဆက်လက်တိုးလာနေတဲ့အကြောင်းပါလူဝင်မှုကြီးကြပ်ရေးငွေကြေးဖောင်းပွမှုနဲ့ယူကရိန်းစစ်ပွဲတို့အရေးစိုးရိမ်ချက်တွေကြောင့်လို့တုံ့တက်သူတွေကပြောပါတယ်ဟန်နရီရစ်ချ်ဝဲရဲ့သတင်းဆောင်မကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
ရဲချင်းနိုင်ငံဘရက်ဆင်မှာခြေဆိုင်တဲ့ဥရောပသမဂ္ဂမှာ လက်ဝဲလက်ရမရင်းတဲ့ဗဟုဝါဒဆွဲပါတီတွေထိန်းချုပ်ထားစေဖြစ်ပေမဲ့လို့လဲဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအတော်များများမှာတော့လက်ရစွန်ပါတီတွေအပေါ်ထောက်ခံမှုပိုများလာတဲ့ဆိုရာကိုဇွန်လအတွင်းကျင်းပတဲ့ဥရောပပါလီမန်ရွေးကောက်ပွဲကဖော်ပြနေပါတယ်EU ပါလီမန်ရွေးကောက်ပွဲမှာပြင်းထန်မဲဆန္ဒရှင်အများစုထောက်ခံမှုနဲ့ Marine Le Pen ရဲ့ National Rally Party ကထောက်ခံမဲ့31ရာခိုင်နှုန်းနဲ့အများစုအနိုင်ရခဲ့တာပါပြင်းထန်မှာပါအနိုင်ရဖို့ရည်ရွယ်ထားကြောင်းသူမကပြောပါတယ
် Nous sommes prêts à redresser
နိုင်ငံတော်မှာအပြောင်းလဲလုပ်ဖို့ကျမတို့အစဉ်အသင်ရှိနေပါတယ်ပြင်းထန်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အစဉ်အသင်ရှိပါတယ်အစိုးလိုက်အပြုံလိုက်ရွှေ့ပြောင်းဝင်ရောက်မှုကိုအဆုံးသတ်ဖို့အစဉ်အသင်ရှိပါတယ်
ပါလီမန်ကိုဖြတ်ပြီးရွေးကောက်ပွဲကျင်းပမယ်ဆိုတဲ့မထင်ထားတဲ့ဆုံးဖြတ်ချက်ကိုပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်ကချက်မှတ်ခဲ့ပါတယ်။လက်ပင်ရဲ့လက်ရစွန်ပါတီအာနာမယာရေးအတွက်လက်ဝဲနံဗဟိုဝါဒဆွဲပါတီတွေမဟာမိတ်ဖွဲ့ခဲ့ချပါတယ်။ဒါပေမဲ့အစိုးရအသည့်အနေနဲ့ဒီဇင်ဘာလအစောပိုင်းမှာပဲအယုံအကြည်မရှိမဲခွန်းမှုမှာရှုံးခဲ့ပြီးသမ္မတမက်ခရွန်အနေနဲ့ဝန်ကြီးချုပ်တဲ့ရွေးကောက်ပွဲအခက်အခဲတွေ့နေရပါတယ်။အာဂရီလိုက်စားမှုနဲ့အမှုဖြစ်နေတဲ့မရင်းလက်ပင်လည်းအခက်တွေ့နေပြီးဒီအမှုကြောင့်သူမရဲ့နိုင်ငံရေးရွှေချယ်လဲလန့်လွဲသွားနိုင်ပါတယ်။ဥရောပရဲ့စီးပွားရေးအင်အားအကြီးဆုံးဂျာမနီမှာတော့လက်ရာစွန် Alternative for Germany ပါတီကဥရောပပါလီမန်ရွေးကောက်ပွဲမှာဒုတိယနေရာကိုရယူခဲ့ပြီးဝန်ကြီးချုပ် Olaf Scholz ရဲ့ Social Democrat ကတတိယနေရာကိုရောက်သွားခဲ့ပါတယ်။ဝန်ကြီးချုပ် Scholz ကလက်ရာရင်ပါတီတွေကိုလက်မခံချဖို့မဲဆန္ဒရှင်တွေကိုပန်ချပါတယ်
ဒီ stimmen für rechtspopulisten
ဒီမှာရောတခြားဥရောပနိုင်ငံတွေမှာပါရေပန်းစားလာတဲ့လက်ရာပါတီတွေအပေါ်ထောက်ခံမှုကစိုးရင်ကြပါဒီလိုဖြစ်လို့မရပါဘူးသူတို့ကိုလက်မခံတွန်းလှန်ဖို့ကကျွန်တို့ရဲ့ရည်မှန်းချက်ဖြစ်ရပါမယ
်ဒီတိုက်တွန်းချက်ကအရာမရောက်ခဲ့ပါဘူးစက်တင်ဘာလအတွင်းဂျာမနီကီနေတူရင်ဂျီယာကရွေးကောက်ပွဲမှာလက်ရာစွန် Alternative for Germany ပါတီကပထမဆုံးအကြိမ်အနိုင်ရပြီးဆာဆူနီမှာလည်းမဲအနှဲငယ်အကွာနဲ့ဒုတိယနေရာကိုရခဲ့ပါတယ်လွှဲမှုကြီးကြပ်ရေးကိစ္စဟာလက်ရာစွန်ပါတီတွေအနိုင်ရရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ် Gudrun Wolf ကတော့ Brussels အခြေဆိုင် Brussels Institute ကဖြစ်ပါတယ်
How do you respond to that
dissatisfaction? ပြောင်းဝင်ရောက်မှုအရေးမကျေနပ်ချက်ကိုဘယ်လိုတုံ့ပြန်နိုင်မလဲ။ဆိုလိုတာကပြီးခဲ့တဲ့နှစ်ကဆိုရင်ငွေကြေးဖောင်းပွမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကထိတ်တန့်ကိစ္စဖြစ်ပေမဲ့လည်းရွှေပြောင်းအရေးကမကျေနပ်ချက်ရဲ့အဓိကအချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။ of the dissatisfaction
ဂျာမနီဝန်ကြီးချုပ် Scholz ရဲ့ညွန်ပေါင်းအစိုးရလဲနိုဝင်ဘာလအတွင်းပြိုကွက်ခဲ့ပြီးလာမယ့်ဖေဖော်ဝါရီလထဲမှာရွေးကောက်ပွဲကျင်းပရမှာပါ။Alternative for Germany ပါတီကတော့ရွှေ့ပြောင်းဝင်ရောက်မှုလျှော့ချရေးနောက်ရုရှားကျူးကျော်စစ်ကိုတွန်းလှန်တဲ့ Ukraine ကိုစီးရီးအထောက်ပံ့ပေးတာရက်ဆိုင်ရေးတို့နဲ့မဲဆွယ်နေပါတယ်။ Alice Weidel ကပါတီခေါင်းဆောင်ဖြစ်ပါတယ်
။ Wir wollen Frieden in der
Ukraine မှာညဉ့်ညဉ့်ရေးလိုလားပါတယ်။လက်နက်ပို့ပေးတာ၊တင့်ကားတွေပို့ပေးတာ၊ဒုံးကျည်တွေပို့ပေးရတာမျိုးကိုတော့မလိုလားပါဘူး
။ Austria မှာတော့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကျင်းပတဲ့ရွေးကောက်ပွဲမှာလက်ရာစွန် Freedom Party ကထောက်ခံမဲ့28ရာခိုင်နှုန်းကျော်နဲ့ထိတ်တန့်ကိုရောက်လာခဲ့ပါတယ်။ဒါပေမဲ့တခြားပါတီတွေက Freedom Party နဲ့ညွန်ပေါင်းဖွဲ့ဖို့ညှင်းဆုပ်ခဲ့ကြတာကြောင့်အာဏာတော့မရခဲ့ပါဘူး။လာမယ့်2025ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုမှာလာမယ့် January လအတွင်း Donald Trump သမ္မတတာဝန်ယူမဲ့အရေးဥရောပကပြင်ဆင်နေခြင်းတစ်ဖက်မှာလည်းပြင်းထန်တဲ့ဂျာမနီကနိုင်ငံရေးမငြိမ်သက်မှုကိုအားလုံးကစောင့်ကြည့်ချင်မှဖြစ်တယ်လို့သုံးသက်သူတို့ကပြောပါတယ်ရှင
်။အခုတော့တစ်ဆက်တည်းအမေရိကန်နိုင်ငံရေးပဲလှည့်ပေးကြပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လာမယ့်ဇန်နဝါရီရက်အစိုးရတာဝန်တွေတရားဝင်လွှဲပြောင်းယူဖို့ပြင်ဆင်နေချိန်မှာပဲအစိုးရတက်လာတဲ့အခါမှာအမေရိကန်ရဲ့နိုင်ငံတကာအကူအညီတွေကိုဘယ်လိုနေရာတွေမှာဘယ်လိုခွဲဝေချမှတ်မယ်ဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်လာပါတယ်။ VOA သတင်းတောက် Veronica Iglesia ပြပုတဲ့သတင်းကိုတော့ Mac Computer ရပြပြပါမယ်။
အိန္ဒိယနိုင်ငံအတွက်ဆေးဝါးထောက်ကူပစ္စည်းတွေဂါဇာကမ်းမြောင်အတွက်စားနပ်ရိက္ခအကူအညီတွေပေးနေတဲ့အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေထက်နိုင်ငံသားအကူအညီအများဆုံးပေးရလှူဒါန်းတဲ့နိုင်ငံဖြစ်ပါတယ်။2022ဘဏ္ဍာနှစ်တစ်ခုထဲမှာတင်အမေရိကန်ဒေါ်လာ80ဘီလီယံလှူဒါန်းခဲ့တာပါ။ဒါဟာဖြစ်လူသားချင်းစာနာမှုအကူအညီစီးပွားဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးလုံခြုံရေးနဲ့တခြားသောပြည်ပလုပ်ငန်းတွေအတွက်ရထားတဲ့ဖက်ဒရယ်အစိုးရအသုံးစရရဲ့တရားခိုင်နှုန်းဖြစ်ပါတယ်။ဒ ီလိုနိုင်ငံတကာအကူအညီတွေကိုရွေးကောက်ခံသမ္မတထရမ့်အနေနဲ့ဇန်နဝါရီလတည်းဒုတိယကြိမ်ဆွေးနွေးတာဝန်တွေစတင်တဲ့အခါဘယ်လိုခွဲဝေသတ်မှတ်သွားမလဲဆိုတာချင်းချင်းလေးနဲ့တော့မသိရသေးပါဘူးပရမအကြိမ်သူဆွေးနွေးတာဝန်ယူခဲ့တဲ့ကာလ2018ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ပြပအကူအညီပေးနေတာတွေနဲ့ပတ်သက်ပြီးအခုလိုပြောခဲ့မှုပါတယ
် We will examine what is working what is not working
ဘယ်အကူအညီတွေကထိရောက်လဲဘယ်ဟာတွေကမထိရောက်ဘူးလဲဆိုတာနဲ့ကျွန်တော်တို့စီကနေဒေါ်လာငွေနဲ့အကာအကွယ်ပေးမှုတွေရနေတဲ့နိုင်ငံတွေအနေနဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုရောတကယ်ပဲအလေးထားရဲ့လားဆိုတာတွေစမ်းစစ်သွားပါမယ်ကျွန်တော်တို့ကိုလေးစားတဲ့နိုင်ငံတွေမိတ်ဆွေတွေကိုပဲရှေ့ဆက်ကူညီပေးသွားပါမယ
်ပြည်ခဲ့တဲ့သမ္မတတက်တန်တွင်နိုင်ငံသားအကူအညီတချို့ကိုထရမ့်ကဖျက်တောက်ဖြစ်ခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့ Congress လွှတ်တော်ကတော့အကူအညီတွေဖျက်ဖို့ Trump ပြောတာတွေကိုမကြာခဏပယ်ချခဲ့တာပါ။ George Mason တက္ကသိုလ်ကအုပ်ချုပ်ရေးနဲ့မူဝါဒရေးရာလက်ထောက်ပါမခ Jeremy Meyer ကအခုလိုသုံးသပ်ပြောဆိုပါတယ
်။ He made some significant reductions in any amount of money going towards climate change.
ဥရုယာလေးအရေးကိစ္စတွေမှာပေးတဲ့အကူအညီတွေကိုသူတိတိတရဖျက်တောက်ခဲ့တာရှိပါတယ်။ဒါလိုပဲ Palestine အကူအညီတွေနဲ့ပတ်သက်လို့လည်းအပြောင်းလဲလုပ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နိုင်ငံတကာအကူအညီပေးဆိုင်ရာမူဝါဒတွေကတော့အများကြီးပြောင်းလဲမသွားခဲ့ပဲပုံမှန်ဆက်သွားနေရှိပါတယ်
။ဒေသပြည်ချခွင့်အသိပညာပေးတာနဲ့ဝန်ဆောင်မှုပေးတာလိုလုပ်ငန်းတွေအတွက်အကူအညီတွေကိုအရင်ထရမ့်အစိုးရလက်ထက်မှာကန့်သတ်ခဲ့တာရှိတယ်လို့အခုဒီချိန်မှာလည်းအလားတူပြန်လုပ်နိုင်တယ်လို့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကအကြီးတန်းသုတေသီဘိုနီကလင့်ကပြောပါရယ်။သူကတော့အရင်ထရမ့်လက်ထက်မှာအမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID မှာဒုတိယအုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ်ပါတယ
် Under the Biden administration there have been ways that abortion providers have
အခုဘိုင်ဒန်အစိုးရလက်ထက်မှာကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်ပြီးအကူအညီပေးသူတွေကိုသူတို့ရဲ့အသိပညာပေးလုပ်ငန်းတွေအတွက်ငွေကြေးကူညီထောက်ပံ့တာတွေရှိပါတယ်အရင်ထရန့်လက်ထက်တုန်းကတော့အဲ့ဒီလိုလုပ်တဲ့ NGO တွေကိုငွေချေမထောက်ပံ့ခဲ့ပါဘူ
းနိုင်ငံသားရေးဝန်ကြီးအဖြစ်ထရမ့်ရွေးချယ်ထားတဲ့မာကိုရူဘီယိုကလည်းကမ္ဘာတစ်ဝန်းဖြစ်ပျက်နေတာတွေကအရေးကြီးတယ်ဆိုပေမဲ့ထရမ့်ရဲ့ America First American ပြည်တွင်းရေးကသာအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့မူကိုပိုပြီးအလေးထားတဲ့နယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလက Congress လွှတ်တော်မှာပြောဆိုခဲ့ပါတယ
် On issue after issue we either have lostall common sense
ကမ္ဘာပြည်နာရီနောက်တစ်ခုပြီးတစ်ခုလိုက်ရင်အခြေခံသတိရတွေပြောင်းအလုပ်ကိုကြိုးစားစားလုပ်နေကြတဲ့ကိုယ်အမေရိကန်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဘေးဖယ်ထားတခြားသူတွေနဲ့တခြားအရာတွေကိုပဲထပ်ခါဦးစားပေးတာတွေဖြစ်လာပါတယ
်ထရမ့်အစိုးရတဲ့အနေနဲ့အခွန်ထမ်းပြည်သူတွေရဲ့ငွေတွေကိုဘယ်လိုနေရာတွေမှာသုံးနေတယ်လဲဆိုတာသေချာစစ်စစ်သွားလိမ့်မယ်လို့ Glink ကပြောပါတယ
် I suspect that there will be an audit of all of USAID
ကမ္ဘာတစ်ဝန်းနိုင်ငံပေါင်း100ကျော်မှရှိနေတဲ့ USAID ရဲ့လုပ်ငန်းတွေကိုစည်ရင်းစစ်ဆေးတာတွေလုပ်သွားလိမ့်မယ်လို့ကျွန်မထင်ပါတယ
်ဒီလိုလုပ်တာက American အခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့အကူအညီတွေရနေတဲ့နိုင်ငံတွေစီကနေအကောင်းဆုံးကိုပြန်ရဖို့အတွက်ဖြစ်တယ်လို့လည်း Glink ကပြောပါတယ်ရှင်
တခါအမေရိကန်သမိုင်းမှာအများဆုံးပြည်နေတဲ့ပေးတာတွေလုံမယ်လို့လည်းဒေါ်နယ်ထရမ့်ကပြောထားတာပါဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေဘယ်လိုရှိပါသလဲကိုရန်နိုင်ကတင်ပြပေးထားပါတယ်ခင
်ဗျာအမေရိကန်ပြည်တော်စုရဲ့အဆိုအဝါဆုံးပြဿနာကတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့လူမှုကြီးကြပ်ရေးပြဿနာဖြစ်တယ်လို့ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာပြောကြားခဲ့ပါတယ်
We're going to have the largest deportation in history.
ကျွန်တော်တို့အနေနဲ့တမိုင်းတခြားမှာပြည်နေတံပေးတာတွေအများဆုံးလုပ်သွားမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့ဒါကိုပြောလို့ဂုဏ်ယူနေတာမဟုတ်ပါဘူး။ဒါပေမဲ့ဒါကလုပ်ဖို့အရန်ခက်ခဲပါတယ
်။ရွေးကောက်ပွဲအနိုင်ရပြီးချိန်ကစပြီးတော့ Donald Trump ကသူ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာပြီးပြည်နေတံပေးတာတွေကိုကူညီဖို့အတွက် American တပ်ဖွဲ့ဝင်တွေကိုထိထိရောက်ရောက်အသုံးပြုသွားမယ်လို့လူမှုကွန်ရက်တွေကနေပြောနေပါတယ်။အခုလိုလူတွေအများကြီး American ကနေပြန်ပို့ဖို့ကတိပြုထားတဲ့ကိစ္စမှာအမေရိကန်စစ်တပ်ကိုဘလို့အသုံးပြုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့နယူးယောက်တက္ကသိုလ်ကဥရေပါမောက်ခဂျိုးဆပ်နန်းကပြောပါတယ
် It really depends on what exactly the president is
သမ္မတအနေနဲ့စစ်တပ်ကိုတရားဥပဒေစိုးမိုးရေးကိစ္စတွေမှာဓာတ်ရိုက်ပါဝင်စေချင်တာလားဒါမှမဟုတ်အစိုးရကပြည်နယ်ဒဏ်ပေးမဲ့ကိစ္စတွေမှာတွယ်ဝိုက်ပြီးအကူအညီပေးစေချင်တာလားသူ့အနေနဲ့စစ်တပ်ကိုဘလို့အသုံးပြုသွားခြင်းတလဲဆိုတာကသူစဉ်းစားတဲ့အပေါ်မှာပဲအမှန်တကယ်မူတည်ပါတယ်
ရဲစလုံးကြိုးရင်းနဲ့ပတ်သက်ပြီးတော့အကြီးတန်းတာဝန်ရှိသူတဦးဖြစ်လာမဲ့ Tom Homan ကတော့ ပြည်ပကိုပြန်ပို့တာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့နဲ့စစ်တပ်ပို့ပြီးတော့ပါဝင်မှုရှိလာအောင်လုပ်ဖို့စီစဉ်နေတယ်လို့ပြောပါတယ်
ကျွ
န်တော်တို့ပြည်ပကိုပြန်ပို့တာတွေအကြီးအကျယ်လှုပ်သွားဖို့ရှိပါတယ်ကျွန်တော်တို့အနေနဲ့လက်ရှိဒီဆိုရကလှုပ်ပေးလိုက်တဲ့ကလေး3သိန်းကျော်ကိုရှာဖွေသွားမှာဖြစ်ပါတယ်
လူကြီးစောင်းရှောက်မှုမပါပဲအသက်မပြေသေးတဲ့ကလေးတငယ်3,200ကျော်တရားရုံးကိုလာဖို့ပြက်ကွက်ခဲ့တာနဲ့နောက်ထပ်9,000လောက်ကတရားရုံးကနေဘာအကြောင်းကြားစာမှမရဘူးဆိုတော့အမေရိကန်အမိမေလုံခြုံရေးဌာနကအစီရင်ခံစာကိုသူကကိုးကားထားတာဖြစ်ပါတယ်။ဒါမဲ့လည်းဒါကပျောက်ဆုံးပြက်ကွက်နေတာမဟုတ်ပဲတချို့လဲသူတို့ပေးထားတဲ့လိပ်စာတွေမှာပဲရှိနေနိုင်သေးတယ်လို့လူမှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။
Mass deportation is not the only option.
လူတွေအစုလိုက်အပြုံလိုက်ပြန်ပို့တာတခုတည်းပဲနီးလန်းရှိတာမဟုတ်ပါဘူး။လွတ်တော်အနေနဲ့အမြဲတမ်းနေထိုင်ခွင့်ရမယ့်လမ်းကြောင်းတစ်ကိုလည်းလှုပ်လာနိုင်ပြီးဒီမှာရှိပြီးသားလူတွေအများအပြားကိုပြစ်မှုကင်းရှင်းခြင်းရှိမရှိနောက်ကျောင်းရာဇဝင်တွေစစ်ဆေးတာရှောက်လွာတင်တာရှောက်လွာတင်ဖို့အတွက်ပတ်စံပေးတာစတာတွေကိုလှုပ်ပြီးနေထိုင်ခွင့်ရှောက်ထားတာကိုခွင့်ပြုလာနိုင်ပါတယ်
အထက်လွှတ်တော်တရားရေးကော်မတီကတော့အခုတစ်ပတ်အတွင်းမှာလူတွေအစုလိုက်အပြုံလိုက်ပြန်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပြီးတော့ဒါကစီးပွားရေးကိုထိခိုက်လာနိုင်တယ်လို့ဒီမိုကရက်တွေကတော့ပြောပါတယ
် The fact is there are millions of undocumented immigrants
တကယ်ကအမေရိကန်မှာအခုတရားဝင်ဆောင်ရွက်စာတမ်းမရှိဘဲနေနေကြတဲ့ရွှေပြောင်းအခြေချနေထိုင်သူကတန်းနဲ့ချီရှိပြီးအဲ့ဒီလူတွေကကျွန်တော်တို့စီးပွားရေးတစ်ခုလုံးရဲ့အရေးကြီးတဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတာဖြစ်ပါတယ်
Republican တွေဘက်ကတော့တရားဥပဒေစိုးမိုးရေးကိစ္စကိုပဲအလေးပေးပြောကြနေပါတယ
် We will follow through on the orders of removal by
ကျွန်တော်တို့အနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားရုံးတွေက
ဖယ
်ရှားဖို့ချလိုက်တဲ့အမိန့်တွေအတိုင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ပြီးတော့ကျွန်တော်တို့အနေနဲ့ American ပြည်ထောင်စုမှာဥပဒေမဲ့လုပ်နေတာတွေဥပဒေနဲ့ညီစွန်းတာတွေကိုအခြေအနေသစ်တစ်ခုအဖြစ်လက်ခံသွားလို့မရပါဘူး
အမေရိကန်ရဲ့ Federal ဥပဒေမှာတော့လွတ်တော်ရဲ့ခွင့်ပြုချက်မပါပဲစစ်တပ်အနေနဲ့အရပ်ဖတ်တရားဥပဒေစိုးမိုးရေးကိစ္စတွေမှာပါဝင်လို့မရဘူးလို့ကန့်သတ်ထားပါတယ်။ဒါပေမဲ့အရေးပေါ်အခြေအနေမဟုတ်တဲ့အာဏာကသမ္မတအနေနဲ့တပ်တွေကိုထောက်ပို့လုပ်ငန်းတွေမှာတုံ့ပြန်အသုံးပြုနိုင်စေမှာဖြစ်ပါတယ်။ကျန်းကျင်သူတချို့ကတော့စစ်သားတွေဟာလူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးထားတာမဟုတ်ဘူးလို့ထောက်ပြနေကြပါတယ်
။ Every service member whogets pulled into a domestic
ဒီရင်းကနေအစုလိုက်အပြုံလိုက်ပြန်ပို့မဲ့ကိစ္စတွေမှာတာဝန်ပေးခံရတဲ့ American တပ်ဖွဲ့ဝင်တယောက်ချင်းစီတိုင်းဟာသူတို့ရဲ့ပုံမှန်အလုပ်ကိုလုပ်နေတာမဟုတ်သလိုသူတို့လုပ်နေကြနိုင်ငံလုံခြုံရေးတာဝန်ကိုလည်းထမ်းဆောင်နေတာမဟုတ်ပါဘူ
း Texas ပြည်နယ်ကတော့လာမယ့် Trump အစိုးရအသစ်ကိုလူမှုကြီးကြပ်ရေးဆိုင်ရာကိစ္စတွေဆောင်ရွက်ဖို့နဲ့တိုင်းဒေသခံတွေစောင့်လုပ်ဖို့အတွက်မီဟိုက်တာ950ပေးသွားမယ်လို့ကန့်လန့်ထားပြီးတော့ပြည်နယ်မြေစင်းဌာနအကြီးအကဲကတော့သူ့အဆိုအရဒါဟာအမေရိကန်နိုင်ငံသမိုင်းမှာအကြမ်းဖက်ပြစ်မှုကျူးလွန်သူတွေကိုအများဆုံးပြန်ပို့တာဖြစ်မယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အခုတစ်ခါမှာတော့ဒီဒီဇင်ဘာလထဲမှာပဲဖြစ်ခဲ့တဲ့ဆူနာမီသဘောပေးနှစ်ပတ်လည်ဆောင်းပါးတစ်ပုဒ်တင်ပြချင်ပါတယ်လွန်ခဲ့တဲ့အနှစ်20တုန်းကအိန္ဒိယသမုဒ္ဒရာမှာဖြစ်ခဲ့တဲ့ဆူနာမီသဘောပေးရနေတဲ့ကိုယ်တိုင်ကြုံတွေ့ခဲ့သူတွေနဲ့အသက်ရှင်ကျန်သူတွေရဲ့ဖြစ်ရပ်တွေကိုရုပ်ရှင်ဇာတ်လမ်းတွေတစ်ခုမှာမှတ်တမ်းတင်ရိုက်ကူးထားတဲ့အကြောင်းမှာမတ်လိမ်မာပြောပြပါမယ်ခင်ဗျာ
People were on the street.
မတန်းရုပ်ရှင် Tsunami Race Against Time လို့နာမည်ပေးထားတဲ့ရုပ်ရှင်ဇာတ်လမ်းတွေအသစ်ဟာလွန်ခဲ့တဲ့နှစ်20တုန်းကကြုံတွေ့ခဲ့ရတဲ့အိန္ဒိယသမုဒ္ဒရာရဲ့ Tsunami မုန်တိုင်းတန်တဲ့ဖြစ်ရပ်အကြောင်းရိုက်ကူးထားတဲ့မတန်းရုပ်ရှင်ဇာတ်လမ်းတွေတစ်ခုဖြစ်ပါတယ်ဒီဆူနာမီမုန်တိုင်းကြောင့်အင်ဒိုနီးရှားသီရီလင်ကအိန္ဒိယထိုင်းနဲ့တခြားနိုင်ငံ၉နိုင်ငံကလူပေါင်း23,000ကျော်အသက်ဆုံးခဲ့ရပြီးတော့2004ခုနှစ်ကဖြစ်ခဲ့တဲ့ဒီသဘာဝဘေးအန္တရာယ်ဖြစ်ရပ်ကိုမှတ်တမ်းရုပ်ရှင်ဇာတ်လမ်းတွေအသစ်ကပြန်မြင်အောင်စီမံဖြစ်ပါတယ်ဒီဇလန်တွဲရုပ်ရှင်မှာ2004ခုနှစ်ဒီဇင်ဘာလ26ရက်နေ့ကဖြစ်ခဲ့တဲ့ဆူနာမီအဖြစ်ဆိုးကိုကိုယ်တိုင်ကြုံခဲ့ရသူတွေနဲ့အသက်ရှင်လွတ်မြောက်လာသူတွေရဲ့တကယ့်အဖြစ်အပျက်တွေကိုအဓိကထားပြီးတော့ဇလန်တွဲ series 4တွဲမှာဒါရိုက်တာဒန်နီယယ်ပူဂါဒိုကရိုက်ကူးထားတာဖြစ်ပါတယ်အဲ့ဒီအချိန်တုန်းကထိုင်းနိုင်ငံကိုဖီဖီကျွန်းမှာအားလည်းရဲ့အပန်းဖြေခီးထွက်ရင်းခင်မိုးဖြစ်သူနဲ့အတူဆူနာမီအန္တရာယ်ဘေးကနေလွတ်မြောက်ခဲ့တဲ့ Richard Hearson ကဆူနာမီသဘာဝဘေးရဲ့ကြာချိန်မှာသူ့ခန္ဓာကိုယ်ကရေထဲမှာဝဲဝဲလေဖြစ်နေပြီးတော့ရေပေါ်ပေါ်နေဖို့ကြိုးစားနေခဲ့ရတဲ့အကြောင်း Riders စနေခန္ဓာကိုယ်သူကပြန်ပြီးတော့ပြောပြပါတယ
် so I was then swirling around in the water trying to stay afloat
ကျမရေထဲမနစ်ခင်နောက်ဆုံးတွေ့လိုက်ရတာကဘန်ဂလိုနှစ်ခုကကျမစီကိုတက်တက်မျောလာနေတာပါရေနဲ့သွားတော့အရန်လေးလုံးတဲ့အရာတစ်ခုကကျမခေါင်းပေါ်မှာရှိနေတယ်တန်းနိုင်တယ်လို့ကျမအသက်အောင့်ထားလိုက်တယ်ကျမထင်လိုက်တာကဟာသွားပြီကျမသေတော့မယ်ပေါ့
မတန်ရုပ်ရှင်ထဲမှာ2004ခုနှစ်တုန်းကအသက်16နှစ်အရွယ်သာရှိသေးတဲ့ Lewis Mullen ရဲ့ဖြစ်ရလဲပါဝင်ပါတယ်သူကမိသားစုနဲ့အတူထိုင်းနိုင်ငံကိုအားလျက်ခရီးသွားခဲ့သူဖြစ်ပြီးတော့ဆူနာမီရေလိုက်အန်ဒီရဲ့ထဲကနေသူနဲ့သူ့ညီလေးတီယိုကအသက်ရှင်ကျန်ရစ်ခဲ့ကြပေမဲ့သူတို့မိဘတွေကတော့ဆူနာမီရေလိုက်ထဲမှာအသက်ဆုံးခဲ့ကြရပါတယ်အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းလွန်မှာပြင်းအား 9.1 အဆင့်ရှိတဲ့ငယ်လျင်တစ်ခုလှုပ်ခတ်ရာကနေအိန္ဒိယသမုဒ္ဒရာမှာဆူနာမီရေလိုက်လုံးတွေကအမြင့်ပေ58ပေအထိမြင့်တက်ခဲ့တာဖြစ်ပါတယ်ဒီချိုနေရာတွေဆိုရင်စက္ကန့်ပိုင်းအတွင်းမြေပုံမှာကွဲပြောက်ခဲ့ရပါတယ်။ဒီမှတ်တမ်းရုပ်ရှင် series ဖြစ်မြောက်ဖို့အတွက်ဆူနာမီအန္တရာယ်အဖြစ်အပျက်ကိုသူတွေကပြကြသူအများပြားကကိုယ်တိုင်တွေ့ကြုံခဲ့ကြသူတွေဖြစ်တယ်လို့ director Daniel Bugado ကဆိုပါတယ်
။ For many of the people in Indonesia particular they were themselves survivors of the tsunami they lost members to the tsunami so for the
today the people who are tsunami be gone and lomyo la ja tu re ba tsunami jao thuru mi ta su re song shong kha ya re song shong kha ya re atat dwi bwa ri twa mat dia phit sin nan ne goun sia ya tuk ko thuru lou kha ja da le da ga tsunami and the ri a chang ko le lu ri ko pinya pe nan ba re
Tsunami Risk Against Time ဆိုတဲ့ Tsunami မုန်တိုင်းဘေးအန္တရာယ်ဖြစ်ရမှန်ပတ်တမ်းရုပ်ရှင်ဇာတ်လမ်းတွေကို National Geographic နဲ့ Disney Plus ရုပ်သံလိုင်းတွေမှာ November 25ရက်နေ့ကစတင်ပြသခဲ့တာဖြစ်ပါတယ်ရှင်ကျွန်မလေးပါပ
ါခုတော့ကြာသပတေးနေ့မနေ့ကပထမပိုင်းနိုင်ဝက်အစီအစဉ်ပြီးဆုံးခင်မှာမြန်မာသတင်းပြပုတ်ချက်တပုတ်ဖက်အလှည့်ပြချင်ပါတယ်စကိုင်းတိုင်းကလေးမြို့နယ်ရှားရော့ရွာမှာစစ်ရှောင်နေသူတွေအတွက်အနည်းငယ်ခြုံဆောင်အလျင်မီလိုအပ်နေတယ်လို့စပေးရှောင်းတွေကပြောပါတယ်သူတို့ဟာနေရမပြတ်နိုင်ပဲဖြစ်နေတာ၃နှစ်ကျော်ရှိနေပြီးကိုထုကိုတာစစ်ရှောင်းနေရတဲ့အတွက်ရရအလုပ်လုပ်ကင်ကအကူအညီတွေလည်းလိုအပ်နေတာပါရန်ကုန်ကသတင်းပေးပို့ချက်ကိုတော့မတ်တငီထက်ကပဲဆက်ပြောပြပေးပါအောင်ည
ကလေးမျိုးနဲ့ရှားရော့ရွာမှာကိုရူကိုရာစစ်ဆောင်နေကြသူတွေအတွက်အခုနှစ်ဆောင်းရာသီအနှွေးထည်နဲ့ခြုံဆောင်တွေအရေးတကြီးလိုအပ်နေတယ်လို့စစ်ဆောင်နေသူတို့ကပြောပါတယ
်ကျွန်တော်တို့အစအစခက်ခဲနေတာတော့ခြုံဖို့လေးတွေခက်ခဲတယ်ဗျာတန်းနေတဲ့ညလေးလေးကူညီဆောင်ရွက်ပေးပါအောင်ညလူရှင်လေးကိုလည်းထိုက်တရလေတော့အားကိုးရတာပေါ့ကျွန်တော်တို့ရရအလုပ်ကလေးတွေလုပ်မှဆိုင်လေးတွေစုဆောင်ဝဲရတယ်ဗျာလိုအပ်ပါလေးတွေလည်းတမနေလုံးလုံးမှာပါ9000ရတယ်ဗျာပဲချစ်ဒီပဲပုံထူဒီနှဲဆိုလားနှမ်းတိနိုင်အောင်နှမ်းပုံထူနှမ်းချိတ်ပါလေအဲ့ဒါလေးတွေလောက်ကြတယ်ဗျာအချွတ်တဲ့ပါလေကျွန်တော်တို့ရွာလေးဟာ
အနာသိမ့်ပြီးနောက်ပိုင်းနေရက်ကနေထွက်ပြေးလာရပြီးစစ်ဆောင်နေတာ၃နှစ်ကျော်လာချင်းအိမ်ပြန်နိုင်ဖို့ကပြူရွာတွေချားမှာရှိနေလို့ရွာထဲပြန်ဝင်ဖို့ခက်နေတယ်လို့ပြောပါတယ်အခုစစ်ဆောင်နေရတဲ့နေရာမှာစည်ရီပြိပခမရှိပေမဲ့လက်နေကြီးတန်းနားဆွင့်နေရပြီးပုံကိုချင်းတွေလည်းတူထတယ်လို့ဆက်ပြီးပြောပါတယ
်ကျွန်တော်တို့ဒါအိမ်တန်းလည်းပုံချင်းလေးတွေအားလုံးတူထတယ်ဗျစစ်ကြောင်းတော့မရှိဘူးကြာကျွန်တော်တို့ဖက်ကတော့အေးတယ်လက်နဲ့ချင်းတွေနဲ့ရမ်းထူတာတော့မရှိတာဗ
ျကလေးမျိုးနယ်မှာဖြစ်ပွားနေတဲ့ပြိပခါတွေကြောင့်2020ခုနှစ်နှစ်ကုန်ပိုင်းကတည်းကအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်ထားပါတယ်ရေရှင်နဲ့ရှာရော့စစ်ရှောင်နေကြတဲ့သူတွေအတွက်စားသောက်နေထိုင်ရေးအခက်အခဲတွေရှိနေတယ်လို့စစ်ရှောင်ကူညီပေးနေသူတဦးကလည်းပြောပါတယ်
သူတို့တော်တော်လေးကိုခက်ခဲတာကတော့တချို့ကြလည်းပဲစာဝန်လေးမပြေလည်တာလေးတွေဒီလောလောဆယ်ကဒီချုံချုံဆောင်တဲ့အနှွေးတွေလေးတွေတို့ခမရမှာလုံးဝမပါခဲ့တာဗျာကျွန်တော်တို့ငကိုတော့ကတော့စပားဆိုလို့ရှင်လည်းပဲဟိုအေကပြတင်းနဲ့ဗာဒင်းနဲ့အလိုရိတ်ကြပြုတ်ကြတာဆိုတော့လေအခုကတော့သူတို့ကဆက်တင်နေရိတ်ကြတာဆိုတော့သူတို့ကလည်းလုံးလက်လုံးလက်စားကလည်းသူအားကိုးလို့မရဘူးဖြစ်နေတယ်လောလောဆယ်ကတော့ချုံဝတ်ချုံစားအဓိကအရေးကြီးတာပေါ့
ကလေးမျိုးတစ်ခုလုံးမှာစစ်ပေးဒုက္ခတဲ့ဥယျာဟာ3000ဝန်းကျင်ရှိတယ်လို့စစ်ရှောင်းကူညီနေသူတွေရဲ့စည်ရင်အရာသိရပါတယ်။အဲ့ဒီတဲကရေရှင်နဲ့ရှာတော့မှာစစ်ရှောင်းနေရသူတွေဟာ3နှစ်ကျော်လာချင်းအထိကိုဒုကိုဒရုန်းကန်နေရပြီးကာလကြာလာတာနဲ့အမျှအလှူရှင်တွေရဲ့အကူအညီတွေလိုအပ်နေတယ်လို့ပြောကြပါတယ်
။ VOA မြန်မာပိုင်းခြားသပတေးနေ့မနေ့ခင်ပထမပိုင်းနိုင်ဝက်အစီအစဉ်ဒီမှာပဲပြီးဆုံးပါပြီခင်ဗျာ။ဒုတိယပိုင်းနိုင်ဝက်ကိုတော့မနေ့9နိုင်ထိရုပ်သံအနေနဲ့လူလူမိတ်ဆွေ digital ရုပ်သံ line VOA website facebook နဲ့ youtube စာမျက်နှာတွေမှာဆက်လက်ကြည့်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်
VOA မနက်ခင်းမနက်6:00နာရီကနေ 6:00 နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချဲည9:00နာရီကနေ 10:00 နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မြင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမြင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ကဒုတိယပိုင်းကဏ္ဍကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုထုတ်လွှင့်ချက်တွေကိုဗီဒီယိုအနေနဲ့ digital line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ live view website facebook နဲ့ youtube ဆာမျက်နှာတွေမှာတပြိုင်တည်းဆက်လက်ကြည့်နိုင်ပါတယ် view ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဲဆိုရင်တော့ burmese@viewnews.com ကိုရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်လည်း view ရဲ့ facebook messenger ကနေဆက်သွယ်နိုင်ပါတယ်ဗျာအခုတော့ပတ်စဉ်အစီအစဉ်တွေစတိုက်တင်ဆက်ပါမယ်လူငယ်ကဏ္ဍ Gen Z နဲ့အားကစားအစီအစဉ်နဲ့မတင်ဆက်ခင်မှာတင်ဆက်နေကြ Editor နဲ့ဆွေးနွေးခန်းနေရာမှာအထူးအစီအစဉ်ဖြစ်မင်းမြန်ငန်းတစ်ခုတင်ဆက်ပြစီမြန်မာနိုင်ငံရေးမှာပုဂ္ဂိုလ်ဆွဲချီးစိုးမှုလွှမ်းမိုးတဲ့ဆန်လာရှိနေတယ်ရွေးကောက်ပွဲတစ်ခုလွတ်လပ်မျှတမှုရှိမရှိဆိုတာပြည်သူတွေသာအသိဆုံးဖြစ်တယ်လို့မကြခင်ကကွယ်လွန်ခဲ့တဲ့ပမောက္ခစတိုက်ဘက်က VOA ရဲ့မင်းမြန်ငန်းတစ်ခုမှာပြောခဲ့ပူပါတယ်မြန်မာရေးကျွမ်းကျင်သူပမောက္ခကြီးကိုဂုဏ်ပြုတဲ့အနေနဲ့2015ကဥကျော်ဇန်တာကဗီဒီယိုစတူဒီယိုမှာတွေ့ဆုံမင်းမြန်ခဲ့တဲ့အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါရစေ
။ Professor Steinbach, thank you very much for your time.
It's my pleasure.
ပမကဒေးဗစ်စတိုင်ဘတ်ခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးမကြခင်ကျင်းပတော့မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲ။ဆိုလိုတာကမြန်မာနိုင်ငံကိုဒီမိုကရေစီဘက်ရောက်အောင်ဘယ်အထိတွန်းပို့နိုင်လိမ့်မယ်လို့ထင်ပါသလဲခင်ဗျာ
။ I think it will push Burma toward more pluralism.
ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကို pluralism လို့ခေါ်တဲ့ဗဟုဝါဒဘက်ကိုပိုးပြီးတော့ရွေးရှားသွားစေလိမ့်မယ်လို့ထင်ပါတယ်။ဒါဟာဒီမိုကရေစီဖြစ်စဉ်တစ်ခုအတွက်ပထမအဆင့်ဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေကဒီမိုကရေစီလို့ပြောတဲ့အခါစီကန်းရှိတဲ့ဒီမိုကရေစီလို့ဆိုထားပါတယ်။ဆိုတော့အခုဒီမိုကရေစီလို့ပြောတဲ့အခါမှာထိန်းချုပ်မှုတစုံတရာရှိနေလိမ့်ဦးမယ်ဆိုတဲ့သဘောပါ။စစ်တပ်ကလုပ်နေတာဟာဒါပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒါဟာတော်တော်များများအရေးကြီးပါတယ်။နံပါတ်1မြန်မာနိုင်ငံအနာဂတ်အတွက်လွတ်လပ်တဲ့ရွေးကောက်ပွဲအစဉ်အလာကိုချမှတ်ပေးတာဖြစ်ပါတယ်။နံပါတ်2ကတော့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်အပေါ်အနောက်ဖက်ခြမ်းကနိုင်ငံတွေအမြင်အတွက်တိတ်ပြီးတော့အရေးပါပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲဟာဘယ်ရှုထောင့်မှာပဲကြည့်ကြည့်အရေးပါလှပါတယ
်။နိုင်ငံတကာရဲ့သဘောထားကိုမမေ့ခင်ဒီရွေးကောက်ပွဲအတွက်စင်ခေါ်မှုတွေဘာတွေရှိနေတယ်လဲဆိုတာကိုပြောစီရင်ပါတယ်။ဘယ်လိုစင်ခေါ်မှုများရှိနေတယ်လို့ထင်ပါတယ်ခင်ဗျာ။
The challenges are of course partly administrative.
စင်ခေါ်မှုတွေကတော့ပထမစီမံခန့်ခွဲမှုပါပဲ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်စီမံခန့်ခွဲရတာအခက်အခဲရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲမျိုးတိတ်လုတ်ခဲ့တာမျိုးမရှိလို့ပါ။1960လောက်ကတော့ရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရှေ့မှာရောနောက်မှာပါတိတ်ပြီးတော့မရှိခဲ့တော့ပါဘူး။ဒါကပြဿနာတစ်ခုပါ။နောက်ထပ်ပြဿနာတစ်ခုကတော့ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်တဲ့နေရာတွေပါ။လုံခြုံရေးကိစ္စတခြားတိုင်းရင်းသားတွေအဖွဲ့တွေနဲ့ပြဿနာရှိနေတဲ့ကိစ္စတွေကြောင့်ရွေးကောက်ပွဲမလုပ်နိုင်တာတွေကပြဿနာပါပဲ။နောက်ထပ်တတိယပြဿနာကတော့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာကိုပုဂ္ဂိုလ်ရေးနဲ့ဆက်ဆက်မှုရှိနေခြင်းပါပဲ။တကယ်တော့ရွေးကောက်ပွဲဆိုတာပါတီတွေနဲ့တက်ဆိုင်ပါတယ်။မြန်မာပြည်မှာဖြစ်နေတာကပုဂ္ဂိုလ်ရေးကိုနိုင်ငံရေးအာဏာနဲ့ဆက်ဆက်နေခြင်းပါပဲ။ဒါကပြဿနာတစ်ရပ်ပါပဲ။
ဆိုတော့ပြဿနာသုံးရပါခင်ဗျာပထမပြဿနာတစ်ရပ်ကဒီလိုရွေးကောက်ပွဲမျိုးကျင်းပခဲ့ဘူးတဲ့အတွေ့အကြုံမရှိဘူးဆိုတဲ့ကိစ္စဖြစ်ပါတယ်အဲဒါလိုအတွေ့အကြုံမရှိလို့စီမံခန့်ခွဲရခက်ခဲတဲ့ကိစ္စအပြင်တမင်တကာရည်ရွယ်ချက်နဲ့စီမံခန့်ခွဲမှုကိုမမှန်မကန်လောက်တာရောမရှိနိုင်ဘူးလားခင်ဗျာ
Well I think the government really wants to do that because they recognize that a lot of what
ကျွန်တော်မြင်မှာတော့အစိုးရကဒီလောက်လုပ်လိမ့်မယ်လို့မထင်ပါဘူးဘာကြောင့်လဲဆိုတော့အကြောင်းကိစ္စတော်တော်များများကရွေးကောက်ပွဲပေါ်မှာမူတည်နေတာပါတနည်းပြောရရင်ကမ္ဘာ့ဗန်ချင်းကိုရရှိရေးအာရှဖွံ့ဖြိုးရေးဘဏ်ကနေအထောက်ပံ့ရရှိရေးကမ္ဘာတဝန်းလုံးကရရှိနိုင်မယ့်အကူအညီတွေဒါတွေကရွေးကောက်ပွဲအပေါ်မှာမူတည်နေပါတယ်ဒါကိုအစိုးရကကောင်းကောင်းသဘောပေါက်ပါလိမ့်မယ်ဒါပေမဲ့အစိုးရတွေကတယောက်မကျန်းဒီတန်တရအဆင့်ကလူတွေပါသဘောပေါက်တယ်ဆိုတာမျိုးတော့မဟုတ်ပါဘူးဒါကလေပြဿနာတရားဖြစ်ပါလေဘ ਹੁ အစိုးရကနားလေပြီးတော့အောက်ခြေဒေသကလူတွေကသဘောမပေါက်တာနားမလည်တာဟာပြဿနာပါပဲဆိုတော့ အောက်ခြေအဆင့်ကလူတွေကရွေးကောက်ပွဲရဲ့ရက်လက်ကိုသူတို့စိတ်တမ်းကျဖြစ်အောင်လုပ်မယ်ဆိုတာမှောင်ရမှုပါပဲ။ဒါပေမဲ့ဒီလူရတွေဟာရွေးကောက်ပွဲတစ်ခုလုံးရဲ့ရက်လက်ကိုတော့မထိခိုက်စေဘူးလို့မျှော်လင့်ရပါတယ
်။ဆိုရင်အခုရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုကြည့်မယ်ဆိုရင်နှက်တာမှုရှိရလို့ထင်ပါလားခင်ဗျာ။ဒီတော့ရွေးကောက်ပွဲကော်မရှင်ကတော့ဘယ်လိုက်မှုမရှိဘူးကြားနေလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
Very difficult to be neutral in Burma at this particular time
မြန်မာနိုင်ငံမှာဘယ်လိုက်မှုမရှိဘဲကြားနေမယ်ဆိုတာကတော့တိတ်ပြီးတော့ခက်ခဲပါတယ်အထူးသဖြင့်ဒီလိုအချိန်မှာပိုးပြီးတော့ခက်ခဲပါတယ်ဒါဟာပြဿနာရှိနေပါတယ်အကဲခတ်သမားတွေဆီလို့ကြမယ်အနောက်နိုင်ငံတွေအနေနဲ့အဆစအရာရအဆင်ပြေချုံးပွေလိမ့်မယ်လို့တော့ကျွန်တော်မယူဆပါဘူးဒါပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်သဘောရိုးနဲ့အားထုတ်ကြိုးပမ်းမှုဘလောက်ရှိမလဲဆိုတာပြသဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒါဟာတိတ်အရေးကြီးတဲ့အဆင့်မှာချုံးမွေအဆင်ပြေသွားဖို့လိုအပ်ပါတယ
်။နောက်ဒုတိယစင်ခေါ်မှုလို့ဆိုတာကတော့ငြင်းငြမ်းရေးလုံခြုံမှုမရှိတဲ့နေရာတွေမှာရွေးကောက်ပွဲမကျင်းပနိုင်မဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။အခုအချိန်ထိ MCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရစဲရေးကိုလက်မှတ်မထိုးနိုင်ကြသေးပါဘူး။ထိုးဖြစ်မယ်လို့ထင်ပါသလား။တကယ်လို့မထိုးဖြစ်ခဲ့ရင်ဒီလိုမထိုးဖြစ်တဲ့ကိစ္စဟာရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိတိုက်ခိုက်နိုင်မယ်ထင်ပါလားခင်ဗျာ
။ Well that will affect the elections in local areas but also the government I think wants this not only
ဒါရီယာဒီတန်တရာရွေးကောက်ပွဲကိုတော့ထိခိုက်မှာပါပဲ။ဘူအစိုးရအတွက်လည်းဒီလိုအပြစ်ခတ်ရစဲရေးကိုမလုပ်နိုင်ရင်ဆက်လက်ပြီးတော့တိုက်ခိုက်တပ်ဖြတ်လုပ်နေနိုင်တဲ့အပြင်ဦးသိန်းစိန်အစိုးရရဲ့တည်ဝင်ဖြစ်မှုနဲ့လည်းဆက်ဆံနေတဲ့အတွက်တနင်္ဂနွေလုံးအပြစ်ရနိုင်ရင်တရားဝင်မှုကိုနိုင်ငံတကာကအတိအမှတ်ပြုကြရမှာပါ။ဒါကြောင့်လည်းအရေးကြီးပါတယ်။အဆုံးဖြတ်ပေးနိုင်တဲ့အချက် determining factor တရားတော်မဟုတ်ပါဘူး။အစိုးရကတော့မြန်ပန်းလှစရာဖြစ်ပါတယ်။နှစ်ပေါင်းများစွာအတွင်းအားလုံးနဲ့မဟုတ်တော့တချို့တဝက်နဲ့အပြစ်ရနိုင်ရင်ကောင်းပါတယ်။
တတိယစင်ခေါ်မှုဆိုတာကတော့နိုင်ငံရေးဟာလူပုဂ္ဂိုလ်ရေးရာဖြစ်နေတဲ့ကိစ္စ personalization of politics လို့ဆိုပါတယ်။ဒါဟာလူတို့ကမသိနားမလဲလို့ဒီလိုဖြစ်သွားရတာလား။သူတို့မို့နိုင်ငံရေးသမားတွေကိုယ်၌ကတမင်လုပ်ယူတယ်လို့ထင်ပါလားခင်ဗျာ
။ This is a product not just of Myanmar but of most traditional
society. ဒါဟာမြန်မာနိုင်ငံတစ်ခုတည်းတွေမကပါဘူး။ရှေးယိုအစဉ်လာရှိနေတဲ့လူအဖွဲ့အစည်းတိုင်းမှာတွေ့ရတဲ့ကိစ္စပါ။အာဏာဟာလူပုဂ္ဂိုလ်တဦးချင်းနဲ့သာပတ်သက်နေပါတယ်။ဒါကတကယ်တော့ institution လို့ခေါ်တဲ့အဖွဲ့အစည်းတည်ဆောက်မှုတွေအားနည်းနေခြင်းပဲဖြစ်ပါတယ်။အာဏာရှိသူကိုဝန်ရံပြီးတော့သူ့ရဲ့လူတတိုက်တစုဖြစ်လာတဲ့သူတို့ကခေါင်းဆောင်ကိုတစ်ဆာခံနေတည်ဆောက်ထားတဲ့အဖွဲ့အစည်းကိုတိတ်အလေးမထားဘူးဆိုတဲ့သဘောပါပဲ။ဒါဟာရွေးကောက်ပွဲအတွက်အရေးကြီးတာမဟုတ်ပါဘူး။တိုင်းပြည်ရဲ့အနာဂတ်တွေလည်းအရေးကြီးတဲ့ပြဿနာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတည်ဆောက်မှုတွေအဖွဲ့အစည်းတွေခိုင်မာအားကောင်းလာတာနဲ့အမျှဒါဟာတဖြည်းဖြည်းမင်းပင်သွားမှာဖြစ်ပါလေ။ဟာအချိန်ယူရမယ်ကိစ္စပါ။ကျွန်တော်တို့အားလုံးရုတ်တရက်ချက်ချင်းအောင်ပွဲရကြင်ကြသူတွေပါ။အမေရိကန်ရောမြန်မာရောအားလုံးအောင်မြင်နေတယ်ဆိုတာကိုပြသခြင်းပါလေ။လက်တွေမှာမဖြစ်နိုင်ပါဘူး။နှစ်ပေါင်းများစွာကြာမြင့်မယ်ကိစ္စပါ။ဒါပေမဲ့အခုတော့စစ်တပ်ထိန်းချုပ်မှုကလူမှုရေးစီးပွားရေးပညာရေးစတာတွေကိုလွတ်မြောက်ပြီးတော့ပွင့်လင်းလာခဲ့ပါပြီ။ဒါဟာလူပုဂ္ဂိုလ်တူးချင်းပေါ်အာဏာစုစည်းတရှိနေမှုကိုတဖြည်းဖြည်းရော့ပါသွားစေမှာဖြစ်ပါလေ။
အခုလောလောဆယ်မှာတော့လူပုဂ္ဂိုလ်ရေးဒါ personalities ဟာ issues လို့ခေါ်တဲ့တကယ်နိုင်ငံရေးပြဿနာတွေအချက်လက်တွေတက်ပြီးအရေးကြီးနေဆိုတဲ့သဘောပေါက်ခင်ဗျာ
ပုဂ္ဂိုလ်ရေးဟာနိုင်ငံရေးပြဿနာတွေအရေးပါပါတယ်ပုဂ္ဂိုလ်ရေးဟာအဖွဲ့အစည်းတည်ဆောက်ရည်တည်မှုတွေပို့ပြီးတော့အရေးပါပါတယ
်ဆိုရင်အခုမြန်မာနိုင်ငံမှာအဓိက issues တွေအဓိကပြဿနာတွေနိုင်ငံအတွက်အရေးကြီးတဲ့တကယ်အချက်လက်တွေကဘာတွေလဲခင်ဗျာအထူးသဖြင့်ဒီရွေးကောက်ပွဲမှာဘယ်လို issues တွေဘယ်လိုကိစ္စတွေဟာအဓိကအချက်ဖြစ်သင့်ပါလဲခင်ဗျာ
But to me, the main issue, since I think foreign policy is not a real issue in the
right now. In the main issue is improving the lives of the people of the country and the country.အဓိကပြဿနာကတော့လူတို့ရဲ့ဘဝအခြေအနေတိုးတက်ကောင်းမွန်လာစေဖို့ဖြစ်ပါတယ်။မြန်မာနိုင်ငံဟာ1950ပြည်လုံးတုန်းကအရှိတောင်အာရှမှာအချမ်းသာဆုံးနိုင်ငံဖြစ်ခဲ့ပါတယ်။အခုခါမှာအဆင်းရဲဆုံးနိုင်ငံဖြစ်နေပါတယ်။ဒါဟာတကယ်စိုးစိုးရွားရွားပြောင်းလဲသွားတဲ့ဖြစ်ရဖြစ်ပါတယ်။ဆိုးရရဲ့ညံ့ဖျင်းမှားယွင်းတဲ့မူဝါဒတွေကြောင့်ဖြစ်ပါတယ်။အခုဒါတွေကိုပြည်ပြင်ဖို့စူးစမ်းပေမဲ့ချက်ချင်းမအောင်မြင်နိုင်ပါဘူး။ပြည်သူရေးရာမူဝါဒအားလုံးလစာနည်းမှုကိုအခြေခံတဲ့အကြိလိုက်စားမှုတွေလေသမားဝင်ငွေပြဿနာစိုက်ပျိုးရေးချင်းငွေပြဿနာလူတွေအတွက်တရားမျှတမှုရှိစေတဲ့လေယာဉ်မူဝါဒဒါတွေဟာရွေးကောက်ပွဲမှာအလေးထားရမယ့်ကိစ္စရပ်တွေဖြစ်တယ်လို့ကျွန်တော်ထင်ထားပါတယ
်နောက်တစ်ခုမေးချင်တာကတော့ voters education ဖြစ်ပါတယ်မဲဆန္ဒရှင်တွေအတွက်ပညာပေးမှုပေါ့ခင်ဗျာအခုအရေးကြီးတဲ့
ရွေးကောက်ပွဲကြီးမတိုင်ခင်မြန်မာနိုင်ငံကမဲဆန္ဒရှင်တွေဟာလုံလောက်တဲ့နိုင်ငံရေးအသိပညာတွေရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုခံယူခဲ့ကြရတယ်လို့ထင်ပါလားခင်ဗျာ
Oh, that takes time. I mean, there are plenty of places in the United States, right?
ဒါဟာတိတ်အချိန်ယူရတဲ့ကိစ္စဖြစ်ပါတယ်။ဒီအမေရိကန်ပြည်ထောင်စုတချို့နေရာတွေမှာလည်းမဲဆန္ဒရှင်တွေအတွက်ပညာပေးမှုဟာတိတ်မကောင်းလာပါဘူး။ဒါလည်းတကွာလုံးမှာဖြစ်နေရတဲ့ပြဿနာပါ။ရွေးကောက်ပွဲအတွေ့အကြုံနည်းတဲ့စင်ရဲသားနိုင်ငံတွေမှာပိုးပြီးတော့ဆိုးပါတယ်။လို့ရမှာကငွေရတဲ့ကျောင်းသားရွေကစပြီးတော့ရွေးကောက်ပွဲဆိုတာအရေးကြီးတယ်။တရားမျှတမှုရှိရမယ်။မဲဆိုတာအယောင်ဝယ်မဟုတ်ဘူး။အချိန်ယူလုပ်ရတဲ့ကိစ္စဖြစ်ပါတယ်။
ကျောင်းပညာရေးအပြင်တခြားဘသူတွေကများဒီနိုင်ငံရေးအသိပညာတွေမဲဆန္ဒရှင်တွေကိုပေးသင့်တယ်လို့ထင်ပါလားခင်ဗျာ
leadership has to do something
ခေါင်းဆောင်ဘင်းကလုပ်တင်ပါတယ်ခြားစားပျက်စီးမှုမရှိတဲ့ခေါင်းဆောင်မျှတမှုရှိတဲ့ခေါင်းဆောင်သူ့အစိုးရကိုအရင်ပြုပြင်ပြောင်းလဲပြီးတော့ပြည်သူလူထုကြားမှာပြုပြင်ပြောင်းလဲရေးဓာတ်တွေကိုလုပ်တင်တယ်လို့ထင်ပါတယ်မှန်ရကိုပြောပြီးတော့လက်တွေ့ကြက်ကြမလုပ်နိုင်တဲ့ခေါင်းဆောင်ဆိုတာမျိုးလည်းရှိပါတယ်အဲ့ဒီလိုခေါင်းဆောင်တွေအများကြီးကျွန်တော်ထောက်ပြနိုင်ပါတယ်တချို့ခေါင်းဆောင်တွေကတော့ပြောတဲ့အတိုင်းပဲဖြစ်မနေဖြစ်အောင်လုပ်တဲ့သူတွေဖြစ်ပါတယ်ဆိုတော့ကဒါဟာမူဝါဒကောင်းရင်တည်းမဟုတ်ပါဘူးကောင်းမွန်ထိရောက်တဲ့အကောင့်ထဲဖို့မှုလဲလို့ရမှာဖြစ်ပါတယ
်အခုခါဒီရွေးကောက်ပွဲအတွက်မြန်မာနိုင်ငံအာဏာပိုင်တွေကနိုင်ငံတကာ observers တွေစောင့်ကြည့်အခက်ခတ်တွေကိုလက်ခံမယ်လို့ဆိုပါတယ်သူတို့ကဘယ်လောက်ထိရောက်ကြည့်ကြနိုင်မယ်လို့ထင်ပါလဲခင်ဗျာ
If you have 100 you got thousands and thousands of
town and town and ချီးပြီးတော့ရှိတဲ့မဲယုံတွေကိုနိုင်ငံရခြားကစောင့်ကြည့်လေ့လာသူ100-200လောက်ကစောင့်ကြည့်လေ့လာမယ်ဆိုတာကတော့ထိရောက်မှုရှိတယ်ဆိုတာထက်ရုပ်ပြတက်တက်ဇတိသဘောသာဖြစ်ပါတယ်တကယ်အမှန်အကဲခတ်စောင့်ကြည့်မဲ့သူတွေကတော့ဒေတာကန်စောင့်ကြည့်ရေးသမားတွေပဲဖြစ်ပါလိမ့်မယ်မြန်မာတွေကိုယ်တိုင်အစိုးရမဟုတ်တဲ့ရက်ဖက်အဖွဲ့အစည်းတွေကအရေးကြီးပါတယ်အခြေအနေမှန်ကိုသူတို့ပဲပြောပြနိုင်မှာပါနိုင်ငံခြားသားတွေမသိနိုင်ပါဘူးနိုင်ငံသားအကဲခတ်တွေဆိုတော့ကအရင်တုန်းကမဖိတ်ခေါ်ပဲနဲ့အခုမှအစိုးရကလက်ခံတာဖြစ်တဲ့အတွက်ရုပ်ပြအနေနဲ့ပဲအရေးပါပါလိမ့်မယ
်မြန်မာမက်ဆန်ဒါရှင်တွေအနေနဲ့ဘယ်လိုခေါင်းဆောင်တွေကိုရွေးသင်းတယ်မဲပေးသင်းတယ်ဘယ်လိုအခြေခံမျိုးနဲ့ရွေးချယ်သင်းတယ်လို့ထင်ပါလဲခင်ဗျာ
Now I have to admit my prejudices I've been a political
ဒီမှာကျွန်တော်အတွက်ပုဂ္ဂိုလ်ဆွဲဗက်လိုက်မှုကိုကျွန်တော်ဝန်ခံရပါလိမ့်မယ်ကျွန်တော်ဟာဘဝတစ်လျှောက်လုံးဘေးပါတီဝင်မှမဟုတ်ခဲ့ပါဘူးနိုင်ငံရေးအယူဆမှာလွတ်လပ်သူဖြစ်ပါတယ်ဒါမျိုးကျွန်တော်နှစ်သက်ပါတယ်တည်ငြိမ်မှုအရှိဆုံးခေါင်းဆောင်အမြင့်ကျယ်တဲ့ခေါင်းဆောင်ပြဿနာတွေကိုကြိုတင်ရှုမြင်ရပ်တည်တဲ့ခေါင်းဆောင်မျိုးကိုပုဂ္ဂိုလ်လိုက်ရွေးပြီးတော့ကျွန်တော်မဲပေးပါတယ်ပါတီကိုမရွေးပါဘူး။ဒေါအောင်ဆန်းစုကြည်ကပါတီကိုကြည်ပါပုဂ္ဂိုလ်တဦးချင်းကိုမကြည်ပါနဲ့လို့ဆိုပါတယ်။ဒါဟာတိတ်ပြီးတော့အမြင်ကျတဲ့အယူဆလို့ကျွန်တော်မထင်ပါဘူး
။အဲ့တော့မြန်မာပြည်သူတွေကတော့ဒီလိုတွေးနိုင်မြင်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
။ At a local level they know who these
ဒေသခံလူထုကဘသူဟာဘာလဲဆိုတာသိကြပါတယ်။မီဒီယာတွေထက်လူထုကပိုးပြီးတော့သိပါတယ်။အောက်ခြေလူအဖွဲ့အစည်းတွေကြီးရွာရက်ကွက်မြို့နယ်တွေကတိတ်ကြီးတာမဟုတ်ပါဘူး။လူတိုင်းဟာလူတိုင်းကိုသိနေကြတာပါ။ဒါပေမဲ့တခါတလေမှလည်းမှားမှာပါပဲ။အမေရိကန်ပြည်ထောင်စုမှလည်းဒါမျိုးတွေရှိတာပါပဲ
။ Thank you very much
professor. VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်အမြင်သဘောထားတွေကိုလည်း Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်ဗျာအခုတော့လူငယ်အစီအစဉ် Gen Z နဲ့ဆက်ပါမယ်တခါသုံးစွန့်ပစ်ပစ္စည်းတွေအလွန်ကျွံသုံးဆမှုတိုက်ဖျက်ရေးအပါအဝင်သဘာဝပတ်ဝန်းကျင်ထိမ့်သိရင်အင်တိုင်းအားလိုက်ဆောင်ရွက်နေကြတဲ့လူငယ် Gen Z အဖွဲ့လေးတစ်ခုနဲ့မိတ်ဆက်ပေးထားတာပါမီတူမီဆိုတဲ့သဘောပတ်ဝန်းကျင်ထိသိမ်းအဖွဲ့ကိုဥဆောင်နေသူကိုစမင်းထွတ်ကိုဒီတစ်ပတ်မခင်လေးရဲ့ဆက်သွယ်စကားပြောထားပါရဗျာ
Hello Gen Z တို့တက်ချင်အောင်ပြင်ပြီနော် Gen Z တို့ကြီးဒီတစ်ပတ်တော့သဘာဝပတ်ဝန်းကျင်ကိုလူငယ်တွေဘလို့ထိသိမ်းနေလဲဆိုတဲ့အကြောင်းလေးပြောပြပေးပါမယ
်ဆွေးမင်္ဂလာပါခင်ဗျာကျွန်တော်နာမည်ကတော့စမင်းထွတ်လို့ခေါ်ပါတယ်ခင်ဗျာကျွန်တော်ကတော့အခုလက်ရှိအချိန်ဒီမှာတော့ဒီမီတူမီအခြေခေါ်ဆိုရင်ပေါ့နော်ကျွန်တော်တို့ Microsoft 2 million effort ဆိုတဲ့စေတနာဝင်တဲ့လူငယ်တွေဥဆောင်တဲ့ project တစ်ခုမှာကျွန်တော်က team leader and founder နဲ့ကျွန်တော်လုပ်လုပ်ကံရရှိပါခင်ဗျာ
မီတူမီဆိုတာဘယ်လိုဖွင့်မျိုးလဲ
ဒီမီတူမီအကြောင်းကိုကျွန်တော်စကြိုရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ဒီ YA ဆိုတဲ့ channel လေးမှာကျွန်တော်အစပြုခဲ့ရပါတော့နော်ကျွန်တော်တို့ဒီ Brian Basic မြန်မာနဲ့တိုင်းမြန်မာတို့ကနေပြီးတော့ဒီလူငယ်တွေအတွက်ကိုကျွန်တော်ဒီရှေ့တီတန်တော်အရွေးအဖြစ်ကိုကျွန်တော်တို့သင်ခန်းစာတွေညာရကျွန်တော်သင်ခန်းပေးတဲ့သင်တန်းတစ်ခုပေါ့နော်ဒီနေ့ပြီးဆုံးခင်လေးမှာတော့ပေါ့နော်လူငယ်လေးဒီ4ယောက်တစ်ခွေ5ယောက်တစ်ခွေကျွန်တော်အလုံးစုပေါင်းပြီးတော့ကျွန်တော်ပရိသတ်လေးပူစီလုပ်ရပါတော့နော်ဆိုတော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ရဲ့ဒီ project လေးကစတင်ပြီးတော့ကျွန်တော်ပေါ်လာခဲ့ဖြစ်ပါတယ်ခင်ဗျာအဓိကတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီ meeting project လေးကပေါ့နော်ကျွန်တော်တို့ဒီ circular economy ဆိုတဲ့ဒီစက်မုံပုံစံစီးပွားရေးဆိုတဲ့ပေါ့နော် business တစ်ခုကိုပေါ့နော်ကျွန်တော်တို့ဒီလူငယ်တွေဥဆောင်ပြီးတော့မြန်မာနိုင်ငံမှာပုံမထွန်းကားလာအောင်လို့ပေါ့နော်ကျွန်တော်တို့ဒီလောက်ကောင်ဂျပန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ခင်ဗျာ
စက်ဝန်းပုံသဏ္ဍာန်စီးပွားရေးလို့ခေါ်တဲ့ secular economy ကဘာကိုပြောတာလဲဆိုတာထပ်မေးကြည့်လိုက်ဦးမယ်
အာကျွန်တော်ဒီ circular economy ပေါ့နော်ဒီစမုံပုံစံတန်စီးပွားရေးဆိုတာကကျွန်တော်အားလုံးနားလဲအောင်ပြောပြရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ကဒီအမိုက်ကိုပေါ့နော်ကျွန်တော်အတက်နိုင်ဆိုကျွန်တော်တို့ရှိရနေထွက်မသွားအရအောင်လို့ကျွန်တော်တို့ကဒီချင်းသုံးရတဲ့ဒီဒီပညာတစ်ခုပေါ့နော်အာအမှန်ကပြောရရင်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလဲကျွန်တော်တို့ဒီ circular economy နဲ့ပတ်သက်ပြီးတော့ဒီနည်းစဉ်ကျွန်တော်များကလဲပေါ့နော်ကျွန်တော်တို့ဒီအာချင်းသုံးနေပြီးသားရရှိတယ်ပေါ့နော်အများကြီးပဲပေါ့နော်ဆိုတော့ကျွန်တော်တို့ ਨੇ ရန်ကိုကျွန်တော်ရင်းနေပြီးသားရရှိတယ်ဥပမာဆိုရင်ပေါ့နော်ကျွန်တော်တို့ဒီအဝိထည်တစ်ခုပေါ့နော်ကျွန်တော်မပြဲစွားခင်အချိန်အထိကိုပေါ့နော်ကျွန်တော်တို့ဒီတားဆင်မြေးဆက်လက်ဆင့်ကမ်းပြီးတော့ဒီဟာဝက်လာကြတဲ့ delay တွေပြီးတော့ကျွန်တော်တို့ဒီပစ္စည်းတစ်ခုပေါ့နော်သူ့ရဲ့တန်ဖိုးမကုန်မချင်းကျွန်တော်ပြန်သုံးရတဲ့ delay တွေပေါ့နော်ဒါ circular economy ဖြစ်ပါတယ်ခင်ဗျာ
အော်ဒီလိုဆိုတော့ဒီ secular economy ဆိုတာကတို့တွေငငယ်တုန်းကကိုထက်အကြီးတဲ့လူတွေကတို့မတော်တော့တဲ့ဝစားတွေကိုငဲတဲ့လူတွေကပြန်ဝစ်ကြတာမျိုးပေါ့နော်ကဲအဲ့တော့ me to me ဆိုတဲ့အဖွဲ့လေးက secular economy နဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲ
ဟုတ်ဒီ circular economy ရဲ့အာနေစနစ်တွေကိုကျင့်သုံးလာကြတဲ့စီးပွားရေးလုပ်ငန်းတွေလည်းအများကြီးရှိရပေါ့နော်ဆိုတော့ကျွန်တော်တို့ကအဲ့ဒီစီးပွားရေးလုပ်ငန်းတွေအာကျွန်တော်တို့ရဲ့ community ထဲမှာအများကြီးထပ်ပေါ်လာအောင်လို့ပေါ့နော်ကျွန်တော်ကပို့ပြီးကျွန်တော်ကလှုပ်ဆော်ပေးလို့ရှိတယ်အခုလက်ရှိအချိန်နေမှာဆိုရင်တော့ကျွန်တော်တို့အခုလက်ရှိအချိန်နေကျွန်တော်တို့အခုလက်ရှိလုပ်နေတဲ့လှုပ်ရှားမှုလေးပြောရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ဒီတလောကမှာကျွန်တော်ပြီးသွားခဲ့တယ်လူငယ်သိပ္ပံရုပ်ရှင်ပွဲတော်ဆိုတာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီသိပ္ပံရုပ်ရှင်ပွဲတော်မှာကျွန်တော်တို့ Meetup ရနေပြီးတော့ဒီပါတနာနေနဲ့ပတ်ဝန်းကျင်ရရှိခဲ့ပြီးတော့ပေါ့နော်ဒီသိပ္ပံရုပ်ရှင်ပွဲတော်ကျင်းပနေစဉ်အတွင်းမှာလာရတဲ့ပေါ့နော်လူငယ်ပေါင်း1400ကျော်ကိုကျွန်တော်တို့ကနေပြီးတော့ဒီ circular economy အကြောင်းကျွန်တော်တို့အာရှင်းပြပေးနိုင်ခဲ့ရပေါ့နော်နောက်တစ်ခုအနေနဲ့ဆိုရင်လည်းကျွန်တော်တို့ပေါ့နော်ကျွန်တော်တို့ meet to me ရဲ့ပြီးတော့ impact ရန်ကုန်ရဲ့ပြီးတော့ကျွန်တော် 3C Hub မြန်မာရဲ့ကျွန်တော်ကြီးမှုချင်းပါရဲ့ပေါ့နော်ဒီအာ 3C ဒီ Global Entrepreneurship Week 2024ကိုကျွန်တော်တို့ဒီ3ရက်တာကျွန်တော်ကျင်းပခဲ့ရပေါ့နော်အဲ့ဒီပွဲမှာဆိုရင်လည်းကျွန်တော်တို့ဒီတခြားသော artist တွေနဲ့အတူတခြားသောကျွန်တော်ပတိစီယာမှာနေအတူတူပေါ့နော်ကျွန်တော်တို့ meet to me ရနေပြီးတော့အာပူပေါင်းပြီးတော့ဒီ circular economy ကိုပေါ့နော်ကျွန်တော်တို့ဒီပကြီးတစ်ဖက်နဲ့ပေါ့နော်ကျွန်တော်တို့အာပါဝင်ပြီးတော့ကျွန်တော်လူများချမ်းမှာကျွန်တော်တို့အတိပေးခဲ့ရပေါ့
ဒီစဝန်းပုံတံစီးပွားရေးလို့ခေါ်တဲ့ secular economy ကဘာကြောင့်အရေးကြီးနေလို့လူငယ်တွေကဒါအောင်အတက်တရောနဲ့လုပ်နေရတာလဲ
ပလတ်စတစ်တွေတောင်မှကျွန်တော်တို့မကောင်းမှန်းသိကြသေးတာမဟုတ်ဘူးပေါ့เนาะဒါပေမဲ့ကျွန်တော်တို့ကတော့အများကြီးပြောတယ်ကျွန်တော်ကကျုံလက်ညံမှာကျွန်တော်ပြောတယ်ပေါ့เนาะပလတ်စတစ်တွေကမကောင်းဘူးဆိုတဲ့ဟာကိုပြောရပေါ့အဓိကတော့ကျွန်တော်တို့ရဲ့အာကပေါ့เนาะကျွန်တော်က single use ပေါ့เนาะကျွန်တော်တစ်ခါသုံးမှန်တယ်မြောက်ကျွန်တော်တို့ချက်ရင်းရတာဖြစ်ပါတယ်ခင်ဗျာအဲ့ဒါတစ်ခါသုံးနေရပြီကျွန်တော်တို့အမိုက်အများဆုံးထွက်တာဖြစ်လို့ကြောင်းလို့ပေါ့เนาะဆိုတော့ကျွန်တော်တို့တစ်ခါသုံးနေကိုချက်ရင်းရမယ်ကျွန်တော်တို့တွေကဒီတဘောပတ်ဝန်းကျင်ထင်းသိမ်းရုပ်ကျွန်တော်စိတ်မဝင်စားသည့်ဖြစ်တင်တော့မှာပေါ့เนาะကျွန်တော်တို့ကကျွန်တော်တို့မှာကိုယ့်ရှိရနေပြီးတော့ကိုယ့်ချောင်းနေပေါ့เนาะအာကျွန်တော်တို့သူများတက်ကရဲ့ကျွန်တော်တို့အာအသက်အိုးဝင်စီစဉ်ကျွန်တော်တို့ပစ္စည်းသွားရမယ့်တာဝန်တွေပစ္စည်းသွားရမယ့်ဟာကိုကျွန်တော်ခင်ဗျားတို့တာဝန်ရှိရပါတော့ဆိုတော့အဲကြောင့်မလို့ကျွန်တော်တို့ပြနေစီပြနေတယ်အမိုက်တီကပဲကျွန်တော်အခုဖြစ်နေတယ်ပုံတိုင်းတွေရှိမယ်ကျွန်တော်တို့အရန်ပူပြင်းနေတယ်ရာအပူချိန်တွေရှိမယ်ပေါ့နော်ဒါတွေအကုန်လုံးကကျွန်တော်ဒီအမိုက်တီကြောင့်ဖြစ်တာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီသွားပုံမင်းနေတင်ကိုပေါ့နော်စိတ်မဝင်စားသည့်တိုင်အောင်ကျွန်တော်တို့ရှိရနေပြီးတော့ပေါ့နော်ဗီဒီယိုစုကြိုးတွေဖြစ်ဖြစ်ပေါ်လာအောင်လို့ပေါ့နော်ဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်လို့ကျွန်တော်ချုံယူပါတယ်ခင်ဗျာ
ဟုတ်တာပေါ့ဒီလိုမျိုးတစ်ခါသုံးပစ္စည်းတွေကိုအလွန်ကျွံသုံးတာတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတာပေါ့အဲ့တော့ me to me အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေလုပ်သွားဖို့ရှိနေလဲ
ဒီရှေ့ဆက်ပြီးတော့ကျွန်တော်တို့မြန်မာထားတဲ့မြန်မာချက်တွေအများကြီးရှိရပေါ့နော်အဲ့လားဒီကတော့ကျွန်တော်တို့ဒီ circular economy ရဲ့ဒီနေစနစ်တွေပို့ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာကျွန်တော်တို့အချိန်တိုအတွင်းမှာကျွန်တော်တို့လူအများရှိကိုကျွန်တော်ပုံမှန်ပြီးတော့ထိထိရောက်တော့နီလန်နဲ့ကျွန်တော်တို့ညဝေနိုင်အောင်လို့ပေါ့နော်ကျွန်တော်တို့အခုနေပြည်တော်ကြီးဆွေးနေရလည်းရှိတယ်ကျွန်တော်တို့အဖွဲ့ကဘတ်ဂျက်မရှိရဖြစ်လို့ကြောင့်ကျွန်တော်တို့budget လေးလည်းချဖို့ရှိရပေါ့နော်ဆိုတော့ကျွန်တော်အဓိကတော့ကျွန်တော်တို့ဒီ circular economy ရဲ့ဒီအလေးချိန်တွေကိုကျွန်တော်လူအများရှိကိုကျွန်တော်အချိန်တိုအတွင်းနဲ့ကျွန်တော်ထိထိရောက်ရောက်စီမနီလန်ကိုကျွန်တော်တို့ဖြိုးရှင်းနေပဲလောက်ဝင်နေပါခင်ဗျာ
ကျန်စီတွေဒါကတော့တဘာပဝင်ချင်းထိမ့်သိမ့်ရဲ့အတွက်တက်နိုင်တဲ့ဘက်ကနေပြီးတော့လှုပ်ရှားဆောင်ရွက်နေတဲ့လူငယ်အဖွဲ့လေးအကြောင်းကြားခဲ့ကြရတာเนาะနောက်တစ်ပတ်ဒီကြားလို့ရှင်လဲကျန်စီတွေအတွက်ကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်တောင်းကြည့်ကြပါအောင်เนา
ะ view အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် YouTube စာမျက်နှာကနေလဲနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ်
VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို www.burmese@voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့အောက်ကစားအစီအစဉ်ဘက်လှက်ပေးကြပါတယ်။ Premier League Champion Man City အသင်းဟာဒီနှစ်ဘောလုံးရာသီမှာတော့ရုန်းကန်နေရပြီးမြို့ကန်ပြိုင်ဘက် Manchester United အသင်းကိုပြီးခဲ့တဲ့ Manchester Derby မှာပဲရှုံးသွားပါတယ်။ Man City အသင်းဒီနှစ်မှာဘလို့ကြောင့်အခုလိုရုန်းကန်နေရပြီးအသင်းရဲ့အဓိကပြဿနာတွေကဘာတွေပါလဲ။ကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့မန်ယူနဲ့မန်စီးတီးတို့ရဲ့မန်ချက်စတာဒါဘီကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်ချန်ပီယံမန်စီးတီးအသင်းရဲ့အီရီယာကွင်းမှာကစားခဲ့ကြပြီးတော့ မန်စီးတီးကပထမပိုင်းမှာဂိုးအရင်သွင်းပြီးရှေ့ကဥဆောင်ခဲ့ပေမဲ့လည်းပွဲပြီးက88မိနစ်နဲ့မိနစ်90မှာနှစ်ဂိုးပြန်ပေးလိုက်ရလို့နောက်ဆုံးမှာမန်ယူကနှစ်ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးအသက်ဟာဒီပွဲရှုံးလိုက်တဲ့အတွက်16ပွဲမှာ28မှတ်နဲ့မပေးစရာမှာအဆင့်5နေရာကိုရောက်သွားသလိုပြိုင်ပွဲအလုံးမှာလည်းနောက်ဆုံး16ပွဲကစားထားတာမှာတပွဲပဲနိုင်ပြီးတော့နှစ်ပွဲတည်းနဲ့10ပွဲရှုံးထားပါဗျာ
So I'm the boss, I'm the manager, I have to find a solution and I don't find the solution. So this is a big club and big club when you lose 8 to 10 something wrong is happened. So
Guardiola ကတော့ Man City အသင်းအခုလိုဖြစ်နေတာဟာသူ့မှာတာဝန်ရှိပြီးတော့ Man City လို့အသင်းကြီးတစ်သင်းအနေနဲ့အခုလိုမျိုးရှုံးနေရတာဟာတခုခုမှားနေလို့ဖြစ်တယ်လို့ပြောလိုက်ပါတယ်ဆိုတော့ Man City အသင်းပါကြောင့်ဒီလောက်ရှုံးပွဲတွေဆက်ပြီးတော့ဘာတွေမှားနေတာပါလဲမန်စီးတီးအသင်းရဲ့အဓိကပြဿနာကဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာချုပ်ကိုကျော်မျိုးဟန်ကတော့
မန်စီးတီးရဲ့အားနည်းချက်တွေထဲမှာဒီကျွန်တော်တို့ပတ်ပေါင်းစုံကနေကြာဆင်းလာတာပါတယ်ဒီ brand ဆိုလည်းခြေစွမ်းကြာလာတယ်အားလို့ဘာသာလူစေးပေါင်းဆိုလည်းပြီးခဲ့တဲ့ရာသီကတော့ခြေစွမ်းမပြောင်းနိုင်ဘူးအဘယ်တန်းတော့သူတို့ရဲ့အားအနည်းဆုံးလို့ဖြစ်နေအဲ Greenlist အစမပြေချက်အတွက်ကြောင့်မလို့ဒိုကူနဲ့ကုစားပေးမယ်လေဘယ်ဆန်းတိုက်စစ်ကအားနည်းနေမြေပဲဒါကကွင်းလေတိုက်စစ်ပိုင်းအခြေအနေပေါ့အကွင်းလေဘက်ကဆိုလည်းဂန်တို့ဘက်မရတော့ကြောက်ပါတယ်အဲ့တော့ကိုဗတ်အပိုင်းကိုပြန်ကြည့်မယ်ဆိုကွင်းလေခံစက်အပိုင်းကိုပြန်ကြည့်မယ်ဆိုတော့ကိုဗတ်စစ်ကဒါသူတခုမှသူဟိုလူသားလေးဖြစ်နေပါဝင်နိုင်တယ်အဲကိုဗတ်စစ်ကလည်းကြားပါတယ်အဲဒီလိုကြားလာတဲ့ကစားသမားတွေများလာတယ်ကျွန်တော်စိတ်ထဲမှာမြင်တယ်မန်စီးတီးရဲ့အားလဲချက်တဲမှာအဲကြားလာတဲ့ကစားသမားတွေများလာတဲ့အတွက်ကြောင့်မလို့နောက်တန်းနဲ့ကွင်းလေတိုက်စစ်ပိုင်းနဲ့ခံစက်ပိုင်းတွေမှာအားလဲချက်တွေဟာကွက်တွေပေါ်လာတယ်လို့ကျွန်တော်မြင်တယ်ခင်ဗျမန်စီးတီးကဟို7ပွဲမှာ2ပွဲလောက်ပဲနိုင်တဲ့အထိသူတို့ဟိုတက်ပြတ်သွားတဲ့အခြေအနေတခုလျောက်အသူအနေနဲ့သူအသင်းပေါ်မှာဘော်ဒီယိုလောက်ကအရင်အတိုင်းပဲလို့သူထင်လိုက်မိတဲ့စိတ်လိုပဲကျွန်တော်မြင်တယ်အဲငါတို့ကကပောက်အကောင်းဆုံးအသင်းဒီလိုမျိုးစိတ်ကြီးဝင်သွားလာတော့မသိဘူးကျွန်တော်အမြင်ကတော့မန်စီးတီးကတိုက်စစ်ပိုင်းကတော့ထားရတော့ပြောသူတို့ကဟိုဟောဟိုဟာလန်ကိုအဓိကထားသုံးတယ်အဲ့ဒီနောက်ပိုင်းမှာပန်ပိုးတဲ့သူတွေနဲ့ရဟောက်ကရဖြစ်တော့တယ်အဲသူတို့ကကွင်းလေပိုစုပ်လို့ပြောနေကြတယ်ရိုဒရီဆိုတော့လေတရားဒီလိုနီးပါးတော့နာဟောမတန်ရရတော့ပြန်တယ်နောက်ကနောက်တန်းကိုကြည့်လိုက်တဲ့အခါကျရင်လေအဲသူတို့ရဲ့ pace တွေလို့ pace တွေပြော pace တွေလို့ပြောလို့ရတယ်လင်းမြန်မှုတွေနောက်တန်းရဲ့ကောင်းမွန်မှုတွေဂျီဗာရီယိုအပောင်းဝင်အကုန်လုံးပျောက်ဆုံးကုန်တယ်အဲတော့သူတို့ကနေရာတိုင်းမှာအားနည်းချက်ဖြစ်နေအဓိကကကွင်းလေဆိုပေမဲ့လေနေရာတိုင်းမှာအားနည်းချက်ဖြစ်နေအဓိကကကွင်းလေပြီးတော့ဒီကနောက်တန်းနောက်တန်းကတော်တော်လေးကိုပြုပြင်ပြောင်းလဲရတော့ဒါပေမဲ့မပြောင်းလဲတော့တပွဲတော့တပွဲနောက်တန်းမတိုးတက်တော့သူတို့နိုင်ပွဲရောင်း first net ပွဲမှာနိုင်ပွဲရောင်းသွားတဲ့ပွဲတစ်ပွဲမှာသူတို့ဂိုးမပေးခဲ့ရအဲဒါကြောင့်သူတို့ရဲ့နောက်တန်းကအများကြီးဂိုးပေးနေရတဲ့အခြေအနေမျိုးရှိနေတော့ဘယ်လိုပြင်ဆင်မလဲဆိုတော့သူတို့တစ်ချက်တွေ့ရအောင်မန်ချက်စတာတာဘီပွဲမှာဆိုရင်လေလိုအပ်ပင်းနဲ့ကိုဟိုဘလိုင်းသွားဝင်ပြီးတော့ထပ်ထုံးမှုကနေပယ်နယ်တီပေးလိုက်ရပြန်တယ်အဲတော့သူတို့ရဲ့အပေါင်းများနေမှုတွေအဂျီဗာရီယိုဆိုလည်းအလို့တွေမားတယ်အများများတယ်အာမြင်မောတွေကိုရှင်းထုတ်တာကြီးလေမှာလည်းအပားများတယ်ထရိုးဘောတွေကိုရှင်းထုတ်တာလည်းအပားများတယ်ဒီလိုအပားတွေကိုမပြင်နိုင်သေးသေးတော့သူတို့ကဒီလိုပဲရလက်စိုးတွေကိုဂျုံတွေးနေရမယ်လို့ကျွန်တော်တို့မြင်တယ်ဒါကြောင့်မလို့ဟိုသူတို့ရဲ့အဓိကကအာခန်စစ်ကဂိုးတွေပေးနေရတော့အများဆုံးရက်တက်နိုင်ဖို့လိုအပ်နေတယ်လို့မြင်တယ်ခင်ဗျာ
မက်ဆီတီးသင်းဟာပရီးမီးယားလိဂ်မှာ၅ပွဲပဲရှုံးထားပေမဲ့ဇယားထိတ်ကလီဗာပူးထက်တပွဲပိုကစားပြီး၉မှတ်ပြတ်နေတာကြောင့်ဂွာဒီယိုလာပါဝင်တော်များများကတော့မက်ဆီတီးချန်ပီယံဖြစ်ဖို့မလွယ်တော့ဘူးမဖြစ်နိုင်တော့ဘူးဆိုပြီးတော့ပြောနေရည်လည်းရှိနေပါတယ်ဆိုတော့မက်ဆီတီးသင်းဒီနှစ်မှာတကယ်ချန်ပီယံမဖြစ်နိုင်တော့ဘူးလားချန်ပီယံဖြစ်နိုင်ချေကရောဘလောက်ထိရှိနေပါသေးသလဲ
မက်ဆီတီးကမန်ချက်စတာဒါဘီမှာမန်ယူကိုမထင်မှတ်ပဲရှုံးနိုင်ပြီးတဲ့နောက်မှာဟိုလီဗာပူးထက်တပွဲအတောင်ကိုမဲ့ရော့ဆိုတော့လီဗာပူးကသာပွင့်ချက်မဆေးဆိုင်တောင်ပြီးကိုအနိုင်ရမယ်ဆိုရင်အဲကျွန်တော်ဆက်နှက်မပြတ်သွားမယ့်အနေအထားဖြစ်သွားတယ်လက်ရှိတော့ကိုမဲ့ပြတ်ပေါ့ဗျာဆက်နှက်မပြတ်သွားမယ်ဆိုတော့ကပွင့်ချက်16အပြီးမှဆိုတော့အာများတယ်ဆိုပေမဲ့မျောလေးချက်နည်းနည်းလေးတော့ကြံသေးတယ်ဗျာဒါပေမဲ့ကျွန်တော်အမြင်ကမန်စီးတီးမှာကအာ not good enough ဆိုတော့ဒီဟိုဂွာဒီယိုလာပြောသွားတယ်လို့ပဲအဲအသင်းမှာလည်းအဲ့လို North Cove Enough တွေဖြစ်နေတယ်အဲမလုံလောက်မှုတွေဖြစ်နေတယ်အားနည်းချက်တွေဖြစ်နေတယ်ဟာကွက်တွေဖြစ်နေတယ်ဒါကြောင့်မလို့ဟိုသူ့အနေနဲ့ဒီလိုအားနည်းချက်တွေဟာကွက်တွေကိုမပြင်ဆင်နိုင်ဘူးဆိုရင်တော့ဟိုပရီးမီးယားလိဂ်တရဖူကိုဟိုကာကွယ်နိုင်မှုဆိုတော့ဘလို့မှဖြစ်နိုင်ရယ်အဲလက်ရှိအချိန်မှာတော့ကောင်းဟိုအားနည်းချက်တွေကိုလည်း ကိုဖြည့်ဆည်းနိုင်မှုပြင်ဆင်နိုင်မှုဆိုတော့ကလေသူခက်ခဲနေတယ်ဆိုတော့ကစတဲ့ပွဲမှာတပွဲပဲနိုင်တော့တယ်ဆိုရဲရလက်တွေကပြတ်တော့တယ်အဲအကြောင်းကျွန်တော်ကတော့ဒီရာသီမှာမန်စီးတီးအနေနဲ့ချန်ပီယံဖြစ်ဖို့အတွက်တရပူကောင်းခွေဖို့အတွက်ဆိုရင်ကျွန်တော်တို့ချန်ပီယံလိဝင်ခွင့်ကိုတော့ရုန်းကန်ရမယ့်အခြေအနေမျိုးဖြစ်သွားနိုင်တယ်အခုဆိုရင်ပဲကြည့်လေအစင်ငေါ့ကိုသူရောက်သွားတယ် Northern Forest လို့အသင်းမျိုးကအစင်လေထီတက်လန်းလာတယ်အမဟို Aston Villa လည်း change ချောင်းနေတယ်ဟိုဒီတစ်ပတ်မှာသူနဲ့ကံမဲ့အတင်းတကယ်လို့ဒီတစ်ပတ်မှာ Aston Villa ကိုသူထပ်ရှုံးမယ်ဆိုရင်သူကအဆင့်တက်ကြသွားနိုင်သေးတယ်အဲ့လိုအခြေအနေမျိုးတွေသူကရင်ဆိုင်နေရတော့ကြောင်းသူ့အနေနဲ့ဒီရာသီမှာ champion ဖြစ်ဖို့ထက်champion ကြီးဝင်ခွင့်ရဖို့ကိုပဲရုန်းကန်ရတော့မယ်အခြေအနေလို့ကျွန်တော်တော့မြင်တယ်ခင်ဗ
ျ They will sack me that could happen if continue the badly
Guardiola ကတော့အသင်းရုန်းကန်နေရတဲ့အချိန်မှာသူအနေနဲ့အသင်းကနေထွက်မှာမဟုတ်ဘူးလို့ပြောထားပါတယ်ဒါပေမဲ့အခြေအနေတွေတိုးတက်မလာရင်အသင်းကသူ့ကိုနှီးပြအဖြစ်ကနေထုတ်လာနိုင်တယ်လို့သူအနေနဲ့လည်းအသင်းကိုဘလို့မှတိုးတက်အောင်မလုပ်နိုင်တော့ဘူးလို့ထင်ရင်နှီးပြအဖြစ်ကနေထွက်မယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲပြောထားပါတယ်ဆိုတော့ Guardiola ရဲ့အနာဂတ်ကရောဘလို့ဖြစ်လာနိုင်ပါသလဲ
ကဘာအကောင်းဆုံးနည်းပြတူကိုရောမတင်မဲ့ပဲရရှိထားတယ်ပဲပြောပြော။ဟိုဘာစီလိုနာဒရိုက်တာတွေကိုလမ်းမန်စီးတီးဒရိုက်တာတွေအဖြစ်နဲ့နှိုင်းခံပြီးတော့ခေါ်ရပဲပြောပြော။အဘာဖြစ်လို့ဂွာဒီယိုလာကိုရလိုက်တာကသူတို့အတွက်ကဘာဆင်မြင့်ပုံမှာမန်စီးတီးရဲ့လို့ဖြစ်လာအောင်လို့စောင့်ပေးနိုင်တဲ့နည်းပြတူကိုထုတ်ပေးမယ်ဆိုရင်တော့ဒါကမှားရုံးနဲ့ဆုံးဖြတ်ချက်လို့ပဲကျွန်တော်မြင်တယ်။အဲ့တော့ဟိုဒီနည်းပြနဲ့ပဲဒရိုက်တာအဖွဲ့နဲ့ပဲအဲအားသားဒရိုက်တာတွေနဲ့ပဲတိုင်ပင်ပြီးတော့ဘလို့ဖြေရှင်းမလဲဆိုတော့ပဲအဖြေဆောင်တဲ့လေကျွန်တော်တို့မြင်တယ်ဂွာဒီယိုလာကမချောင်သေးခင်မှာလဲစာချုပ်တဲ့ချုပ်ဆိုထားတဲ့အတွက်ကြောင့်မလို့ကျွန်တော်တော့ဟိုဂွာဒီယိုလာကိုထုတ်ပယ်လောက်တဲ့အထိတော့ဖြစ်လာမယ်မထင်ဘူးကြောင့်လီဗာပူးချန်ပီယံဖြစ်သွားတဲ့ရာသီတုန်းကလည်းမန်စီးတီးကခုလိုပဲကန်စစ်ပိုင်းကဂိုးတွေပေးရပြီးတော့အတင်းပတ်တဲ့ပွဲတွေမှာရလက်စိုးတွေဂျုံခဲ့ရတာတွေရှိတယ်။အဲဒီလိုအခြေအနေမျိုးကိုလည်းဂွာဒီယိုလာကြော်ပြတ်နိုင်ခဲ့။အခုလည်းကြော်ပြတ်နိုင်ဖို့သူစူးစမ်းမှာပဲခင်ဗျာ။သူကမန်စီးတီးနဲ့ပဲသူ့အနေနဲ့နှီးပြပွားကိုဆုံးသက်မယ်လို့လည်းပြောထားတဲ့အတွက်ကြောင့်မလို့သူကမန်စီးတီးအတွက်အသင့်တော်ဆုံးနှီးပြတော်ဖြစ်နေတဲ့အတွက်သူအကောင်းဆုံးပြန်လို့ထားနိုင်မယ်လို့တော့မြင်နေခင်ဗျာ။
ချန်ပီယံမန်စီးတီးနဲ့ဂွာဒီယိုလာတို့ဒီအခြေအနေကနေဘလောက်ထိမြန်မြန်ရုန်းထွက်နိုင်မလဲဒါမှမဟုတ်ဘလောက်ထိဆက်ပြီးတော့ရုန်းကန်နေရမလဲဆိုတာကတော့စိတ်ဝင်စားစရာလဲကောင်းနေသလိုဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
တရမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA ရဲ့ကြာသပတေးနေ့မနေ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ခဲ့တာပါခင်ဗျာ။ခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလှိုင်းတိုမီတာ40 30နဲ့25တို့ကနေဖမ်းယူနားဆင်နိုင်တယ်လို့အခုဒုတိယပိုင်းအပါဝင်မနေ့6နိုင်ရက်နေ့9နိုင်အထိတနအီလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေ Digital ရုပ်သံ Live View မြန်မာပိုင်း Web စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ကျန်းနေတဲ့အချိန်အတွင်းမှာထိတ်တန့်သတင်းချင်းချက်ကိုကျွန်တော်ကပဲပြန်တင်ပြပါမယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာ H5N1 ငှက်တုပ်ကွေးနဲ့ပတ်သက်လို့ပြည်နယ်အရေးပေါ်အခြေအနေပုံတုံးနဲ့ကကြီးညာလိုက်ပါတယ်။တခါလူဝီဇီယားနားပြည်နယ်ကဆိုးဆိုးဝါးဝါးမကြမ်းမမာဖြစ်နေတဲ့လူနာဟာအမေရိကန်ရဲ့ပထမဆုံးပြင်းထန်တဲ့ငှက်တုပ်ကွေးလူနာဖြစ်တယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကလည်းအတည်ပြုလိုက်ပါတယ်ခင်ဗျာ။ငှက်တုပ်ကွေးဟာတိရစ္ဆာန်ကူးစက်ရောဂါတစ်ခုဖြစ်ပြီးတော့အများပြည်သူကြားအန္တရာယ်တစ်ခုဖြစ်လာဖို့ကတော့နည်းပါသေးတယ်လို့ CDC ကဆိုပါတယ်။တခါ NDAA လို့ခေါ်တဲ့ American ကာဝေးဥပဒေကြမ်းတစ်ရပ်ကို American ထက်လွှတ်တော်ကဗိုလ်တုံးတွေမှာမဲပေးအတည်ပြုလိုက်ပါတယ်။အဲဒီမှာတရုတ်နိုင်ငံနဲ့ထိတ်တဲရင်ဆိုင်ချင်းခတ်ပုံပြဋ္ဌာန်းချက်တွေပါဝင်ပြီးတော့695ဘီလီယံအထိဘတ်ဂျက်ရထားတိုးမြှင့်ထားပါတယ်။ယူကရိန်းကို American ကကြောတောက်နောက်ခံပေးထားတဲ့အတိုင်းထိုင်ဝမ်ကိုစီးရေးအရင်းမြစ်တွေပို့ပေးဖို့လည်းပါဝင်ပါတယ်ခင်ဗျာ။တစ်ချိန်တည်းမှာပဲတရုတ်စစ်တပ်ခင်မီတိုးတက်ရေးဟာစစ်တပ်ကြီးတဲ့ရာရှိတွေကြားမနစ်ကဖြစ်ခဲ့တဲ့အကျင့်ပြတ်ချဆမှုတွေကြောင့်အရှိန်ပြတ်သွားပုံရတယ်လို့American ကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်။အရှေ့လေပိုင်းကသတင်းတပုတ်မှာတော့ Israel ရဲ့လုံခြုံရေးကိုအမခံနေတဲ့နောက်ထပ်အစီအစဉ်တစ်ခုရှိလာတဲ့တိုင်အောင် Syria နယ်စပ်ကဂျာဂန်နယ်မြေမှာ Israel တပ်တွေဆက်ရှိနေမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောလိုက်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Pitt ဖြစ်ပါတယ်ညကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကို Radio အပြင် VOA Website YouTube Facebook စာမျက်နှာတွေကြည့်ရှုပိတ်သက်အားလုံးကျေးဇူးတင်ပါတယ်ညမပါပြည်သူပြည်သားအားလုံးဘေးရန်နဲ့ကြင်ကြပါစေ